Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင် VO American အသံရဲ့2023ခုနှစ်ဧပြီလ25ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်ဆူမီရော Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 40 50နဲ့ VO ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်။ကျမအောင်လာပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားပါမှာ
။ကျွန်တော်တမောင်သားမှာအနေအခသိကြင်ကြပါစေခင်ဗျာ။ဒီကနေ့တိတ်ကုတ်တက်လာကြတဲ့သတင်းတွေကတော့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်ဘန်ကင်မွန်ကတတိယနေ့ကမြန်မာနိုင်ငံကပြန်လည်ထွက်ခွာသွားပြီဖြစ်ပါတယ်။ဆူရမာတော့နှစ်ဖက်စစ်ဖြစ်နေကြတဲ့ခေါင်းဆောင်တို့ကအင်္ဂါနေ့မှာစတင်ပြီး၃ရက်ကြာအပြစ်ခတ်ရက်စဲဖို့သဘောတူလိုက်ကြပါတယ်။ဆူရနိုင်ငံဝန်ကြီးခန်းကရှိသမျှအားနဲ့ပြန်ဆွဲတင်ကြရပါမယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောလိုက်တဲ့သတင်းတွေနဲ့တခြားမြန်မာနိုင်ငံကဘာသတင်းတွေကိုနားလောင်နေပဲတင်ပြပေးကြပါပါ
။ကောင်းပါပဲရှင်။ICJ အမှုအပြန်အလှန်လျှောက်လဲမှုမှာမြန်မာစစ်ကောင်စီကအချိန်မီမတင်နိုင်မနဲ့ရက်ရွှေ့ပေးဖို့တောင်းဆိုနေတဲ့တင်ကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်
။အခုပေါ်တော့ခုနဂျင်နိုဆိုက်ဖြစ်တယ်မဖြစ်ဘူး။နောက်ပြီးတော့ဗာအရှိကိုပေါ်တော့သူတို့ကာကွယ်ပေးဖို့အတွက်အရှိကိုဗာလုပ်ရမယ်ဆိုတဲ့ဥစ္စာအဲ့ဒါလေးကိုကျွန်တော်တို့ကဆွေးနွေးစီချင်တာ
။အပြေဆုံးကိုတော့မကြခင်ထုတ်လွှင့်သွားဖို့ရှိပါတယ်။ဒါအပြင်အမ်းမြုံနယ်ကြားအိုချောင်းထဲမှာရင်းနေတဲ့တဝါတွေအများအပြားသိဆုံးနေရတဲ့တဲ့နဲ့အချိန်နဲ့အရရကြောင်ပြပမှာခလုံးနေရတဲ့အမှုပညာရှင်တွေရဲ့အမှုပညာလှုပ်ရှားမှုတွေအကြောင်းကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့တင်းထောက်မဆုစီးပွားရေးလှမှုရှုခင်းတဲ့တက်တန်ရောက်တင်းလွန်ဆတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအင်းဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန်ရောက်တင်းတွေကိုဦးတင်မောင်တန်းနဲ့ကျွန်မအနောင်လောက်ပြောပြပါမယ်ရှင်
။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်ဘန်ကင်မွန်ဟာတနင်္လာနေ့ကမြန်မာနိုင်ငံကနေပြန်လည်ထွက်ခွာသွားပြီဖြစ်ပါတယ်။မစ္စတာဘန်ကင်မွန်ဟာတနင်္ဂနွေနေ့ကမြန်မာနိုင်ငံကိုရောက်ရှိခဲ့ပြီးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဒုတိယဝန်ကြီးချုပ်နဲ့ကာယရေးဝန်ကြီးဗိုလ်ချုပ်ကြီးမြတ်ထွန်းဦးတို့နဲ့တွေ့ဆုံခဲ့တယ်လို့စစ်ကောင်စီကတင်ထုတ်ပြန်ပါတယ်။တနင်္လာနေ့မွန်းလွယ်ပိုင်းကဗိုလ်ချုပ်ကြီးမြတ်ထွန်းဦးနဲ့မစ္စတာဘန်ကင်မွန်တို့နေပြည်တော်ရှိဂျက်စပင်ဟိုတယ်မှာတွေ့ဆုံကြရမှာနိုင်ငံခြားရေးဝန်ကြီးလည်းတက်ရောက်ခဲ့တယ်လို့ထုတ်ပြန်ချက်ကပြောပါတယ်။အဒီလိုတွေ့ဆုံရမှာမြန်မာနိုင်ငံကြီးနောက်ဆုံးဖြစ်ပေါ်တိုးတက်မှုအခြေအနေများနဲ့ပတ်သက်၍ရင်းနှီးပွင့်လင်းစွာဖြင့်အမြင့်ကျင်းဖလှယ်ဆွေးနွေးခဲ့ကြတယ်လို့ထုတ်ပြန်ချက်ကဆိုပါတယ်။ဘန်ကင်မွန်နဲ့အလုပ်လုပ်နေတဲ့တန်တမာဟောင်းတစ်ယောက်ကတော့ဒီစီးခီးစဉ်ကိုစီစဉ်ခဲ့တာကြားပြီးဖြစ်ကြောင်းအချိန်များစွာရွှေ့ခဲ့ရကြောင်းရိုက်တာသတင်းဌာနကိုပြောပါတယ်။ဒေါင်ဆန်းစုကြည်ကိုလွှတ်ပေးဖို့မစ္စတာဘန်ကင်မွန်ကတောင်းဆိုကြောင်းလည်းအဆိုပါတန်တမာကဆိုပါတယ်။ဒေါင်ဆန်းစုကြည်ကိုတွေ့ဆုံဖို့တောင်းဆိုခဲ့ပေမဲ့မစ္စတာဘန်ကင်မွန်ကတွေ့ဆုံခွင့်မရရှိခဲ့ပါဘူး။ဒီခေတ်စမှာတမရဟောင်းဦးသိန်းစိန်နဲ့တော့မစ္စတာဘန်ကင်မွန်ကတွေ့ဆုံခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံတာဝန်ကတော့ဘန်ကင်မွန်ရဲ့ခီးစဉ်မှာတောင်ကိုရီးယားနိုင်ငံအနေနဲ့ပါဝင်ပတ်သက်မှုမရှိဘဲ The Elders အဖွဲ့ကလုံလုံလပ်လပ်စီစဉ်တဲ့ခီးစဉ်သာဖြစ်တဲ့အကြောင်းတောင်ကိုရီးယားနိုင်ငံကတရားဝင်စစ်လွတ်တဲ့ခီးစဉ်မဟုတ်တဲ့အကြောင်းတုံ့ပြန်ပြောဆိုတော့ကို EP သတင်းမှရေးထားပါတယ်။ဘန်ကင်မွန်ဒုဥက္ကဋ္ဌဖြစ်တာဝန်ယူတဲ့ The Elders အဖွဲ့ဟာ2009ခုနှစ်ကတောင်အာဖရိကတမရဟောင်း Nelson Mandela စတင်တည်ထောင်ပြီးနိုင်ငံကောင်းဆောင်ဟောင်းတွေတော်တော်များများပါဝင်တဲ့အဖွဲ့ဖြစ်ပါတယ
်။ရုရှားနိုင်ငံကဂျေဇာလက်နက်ကိုင်အဖွဲ့ဝဂနာကြောင့်ဆူဒန်နိုင်ငံရဲ့ပဋိပက္ခပုံမိုးဆိုးဝါးသွားစေမယ့်အနေရှိနေကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတနင်္လာနေ့မှာသတိပေးလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့လူယုံစီးပွားရေးလုပ်ငန်းရှင်ယက်ဂျန်နီပရီဂိုဇင်တည်ထောင်ထားတဲ့ဝဂနာဂျေဇာတပ်ကဆူဒန်မှာပါဝင်ပတ်သက်နေတယ်ဆိုတဲ့သတင်းတွေထွက်လာအပြီးမှာဘလင်ကင်ကတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့တာပါ။မာလီနဲ့ဗဟိုအာဖရိကသမ္မတနိုင်ငံတွေအပြင်ရုရှားရဲ့ယူကရိန်းကျူးကျော်စစ်မှာလည်းပါဝင်လှုပ်ရှားနေတဲ့ဝဂနာတပ်ဖွဲ့ကလူတွေကိုပုံမိုတေးချေပျက်စီးစေပါတယ်လို့ဝန်ကြီးဘလင်ကင်ကထောက်ပြပါတယ်။လွန်ခဲ့တဲ့ဆယ်ကစပြီးတော့ဆူဒန်စစ်သား SAF နဲ့တိုက်ပွဲတွေဖြစ်နေတဲ့ထောက်ပံ့ရေးချင်းများအရန်တပ်ဖွဲ့ RSF ကိုဝဂနာကလက်နက်တွေထောက်ပံ့နေတယ်လို့တာဝန်ရှိသူတွေကကိုးကားပြီးတော့မီဒီယာတွေကရေးသားနေကြတာပါ။တပြိုင်တည်းမှာပဲကင်ညာနိုင်ငံခြားရေးဝန်ကြီးအယ်ဖက်မြူဒူဒူဝါကလည်းဆူဒန်ပဋိပက္ခမှာအရှိအလဲပိုင်းကအင်အားကြီးနိုင်ငံတွေရဲ့ပါဝင်ပတ်သက်မှုကိုလည်းဝေဖန်ပြောဆိုခဲ့ပါတယ်။သူကဘယ်နိုင်ငံတွေလဲဆိုတာနာမည်သက်မပြောပေမဲ့လို့အီဂျစ်နဲ့အာရဗ်စိုးပွားများပြည်ထောင်စုတို့ကဆူဒန်မှာနှစ်ဖက်စစ်ပစ်နေကြတဲ့စစ်ကောင်းဆောင်တို့ကိုကြောထောက်နောက်ခံပြုပစ်ထားတယ်လို့ကြေကြေပြန့်ပြန့်သတင်းတွေထွက်ပေါ်နေတာပါ။လက်ရှိမှာတော့ဆူဒန်မှာလုံခြုံရေးအခြေအနေဆိုရင်မှုတူးလာနေတဲ့အတွက်မြို့တော်ခါတုန်ကအမေရိကန်တန်ယုံတာဝန်ထမ်းတွေကိုထွက်ခွာဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကစနေနေ့မှာအမိန့်ပေးခဲ့ပါတယ်။
ဆူဒန်နိုင်ငံကိုငရဲနှခွန်းကရှေ့သမျှအင်အားနဲ့ပြန်ဆွဲတင်ကြပါမယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီကူတာရက်စ်ကပြောလိုက်ပြီးအပြစ်ခတ်ရဆဲကြဖို့တောင်းဆိုလိုက်ပါတယ်။ကမ္ဘာ့အစိုးရဆုံးနိုင်ငံတိုင်းကဖြစ်ပြီးစစ်တပ်အာဏာသိမ်းမှုရာဇဝင်နဲ့ဆူဒန်နိုင်ငံကအကြမ်းဖက်စစ်ပွဲဟာ ဒေသတစ်ခုလုံးသားမကအဲ့ဒီတဲ့ကျော်လွန်ရောက်သွားနိုင်တယ်လို့လဲအန်တိုနီယိုဂူတရက်စ်ကသတိပေးလိုက်ပါတယ်ပြည်ထောင်ငံကကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးတက်ကိုတောင်းဆိုလိုက်ပြီးအင်္ဂါနေ့မှာကျင်းပမယ်လို့မျှော်လင့်ရပါတယ်ဆူရနိုင်ငံမှာတော့ကုလသမဂ္ဂကာရံကမြို့တော်ခါတုံကနေမိုင်ပေါင်း900တုံးဆယ်အကွာမှာရှိတဲ့ပင်လယ်ဒီစိတ်ကမ်းမြို့ကိုလူ ခီးကတက်တောက်တက်တာမရှိပဲ36900ကြာခဲ့ပေမဲ့ဘုံတွေလည်းနဲ့ကြီးတွေအပြစ်ခတ်ကြမှာ3နာရီထိုင်နေရတာထက်ပိုပြီးကောင်းပါတယ်လို့သူကဆိုပါတယ်သူနဲ့တခြားရေးပါတဲ့ဝန်ထမ်းတွေကဆူဒန်နိုင်ငံမှာဆက်လက်ရှိနေကြမှာဖြစ်ပြီးလက်ရှိအကြက်တဲဖြစ်ရှင်းနိုင်ရေးကိုဥတီအလုပ်လုပ်ကြနေတယ်လို့သိကြထုတ်ပြန်ချက်တက်မှာပြောထားပါတယ်ဒါပေမဲ့တာမောင်များစွာတော့ဆူဒန်ပြည်သူတွေကတော့တိုက်ပွဲတွေက
ရှိနှစ်စတိုက်ဒေါ်လာခဲ့ပြီးတော့2022ခုနှစ်မှာဆိုရင်စံချိန်နဲ့အမြင့်ဆုံးဒေါ်လာ2တရမနှစ်လေးထရီလီယံအထိရှိလာတယ်လို့လေလာဆောင်ကျင်နေတဲ့ဆွီဒင်နိုင်ငံအခြေစိုက် စတောက်ဟ ோம் နိုင်ငံတကာညီညာရေးသူတွေတနာအင်စတီကျူအဖွဲ့ကတင်လာနေတာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။စီးရဲ့အတုံးစီတွင်မြင့်တက်လာတာကပို့ပြီးတော့မလုံးကျုံတဲ့ကမ္ဘာမှနေထိုင်နေရတယ်ဆိုရဲလက္ခဏာတရဖြစ်တယ်လို့လည်းပြောပါတယ်။ 2022ခုနှစ်မှာပြင်းထန်တဲ့လွှမ်းမိုးခဲ့ပါတယ်။ရုရှားနိုင်ငံအနီးမှာရှိတဲ့နိုင်ငံတွေဖြစ်တဲ့ဖင်လန်၊လစ်တူယေးနီးယား၊ဆွီဒင်နဲ့ပိုလန်နိုင်ငံတွေမှာလည်းကာကွယ်ရေးအတုံးစိတ်တွေပို့ပြီးတော့တည်တည်တသာသိုးသုံးလာပါတယ်။အရင်အရှိအုပ်စုနိုင်ငံအပြားပြားမှာဆိုရင်လည်းစီအတုံးစိတ်ဟာခရိုင်းမီးယားကိုရုရှားကသိမ်းယူခဲ့တဲ့2014ခုနှစ်ကတည်းကနှစ်ဆကျော်တိုးလာခဲ့တာပါ။ ရုရှားကလည်းစီးအုံစိတ်တုံးမြင့်နေပြီးတော့2029ခုနှစ်မှာခမန်းချေ6တရမလေးဝန်းကျင်အထိတုံးဆွဲခဲ့ပါတယ်။တဟာပြည်တွင်းအတည်တင်ထုတ်လုပ်မှု GDP ရဲ့4တရမတရခိုင်နှုန်းကိုတုံးဆွဲခဲ့တာဖြစ်ပြီးတော့2029ခုနှစ်တုန်းကဆိုရင် GDP ရဲ့3တရမခွနဲ့ရခိုင်နှုန်းပဲတုံးဆွဲခဲ့တာဖြစ်ပါတယ်။
VOA American တန်မနက်ဖက်မြန်မာဝါသအစီအစဉ်တွေကိုမနက်6:00ကနေ9:00အထိလိုင်းဒိုမီတာ24 kHz 12.73 ညလိုင်းဒိုမီတာ40 kHz 8413ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။အင်္ဂါမနက်သတင်းတွေကို VOA ကဆက်လက်ကြေညာနေပါတယ်။အဖွဲ့ဝင်15နိုင်ငံပါကုလသမဂ္ဂလုံခြုံရေးကောင်စီအလဲကြောင့်ဥက္ကဋ္ဌဖြစ်တဲ့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလက်ဖရော့ဖ်ကမနေ့တနင်္လာနေ့လုံခြုံရေးကောင်စီအစည်းအဝေးကိုကြီးကြပ်ခဲ့ပေမဲ့ယူကရိန်းကျူးကျော်စစ်နဲ့ပတ်သက်ပြီးအနောက်နိုင်ငံတွေနဲ့ရုရှားအကြမ်းမှာအကြီးအကျယ်ကွဲလွဲနေကြဆဲဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးဟာဇောက်ထုဇောက်ထိုးအခြေအနေဖြစ်နေတယ်လို့လည်းသတင်းတွေကပြောကြပါတယ်။မစ္စတာလက်ဖရော့ဖ်ကကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ရဲ့ဘေးမှာကပ်ပြီးထိုင်ပါတယ်။လူတိုင်းကပြောနေကြပေမဲ့ဒါကယူကရိန်းကြောင့်မဟုတ်ပါဘူး။ဒါကအကျိုးစီးပွားတွေချိန်ညီရေးအခြေခံပုံကနေသဘောတူမျှချက်ကိုရယူမလားဒါမှမဟုတ်အမေရိကန်ရဲ့အရေးကိုမငြိမ်လာတဲ့လွှမ်းမိုးမှုအတိုင်းနိုင်ငံတကာကဆက်ဆံရေးကိုပုံဖော်ကြမလားဆိုတဲ့အကြောင်းပဲဖြစ်ပါတယ်လို့မစ္စတာလက်ဖရော့ဖ်ကပြောပါတယ်ကုလသမဂ္ဂနဲ့နိုင်ငံတကာဥပဒေကိုချိုးဖောက်ဖောက်ပြီးရုရှားကယူကရိန်းကိုကျူးကျော်လိုက်တာကြောင့်ယူကရိန်းနိုင်ငံနဲ့ပြည်သူတွေမှာအကြီးအကျယ်ပျက်စီးခံစားကြရပါတယ်ကိုဗစ် -19 ကြောင့်တကမ္ဘာလုံးစီးပွားရေးအနေထားပြည့်ရွှင်းနေတာကိုပိုဆိုးသွားစေတယ်လို့ကုလသမဂ္ဂအတွင်းမှုကြီးကတော့ပြောကြလိုက်ပါတယ်။ဒါကတော့ကုလသမဂ္ဂဗရင်းချင်းမှုများကိုကာကွယ်ခြင်းအဖြစ်နိုင်ငံများထိတိယယောက်ပူးပေါင်းဆောင်ရွက်ရေးကိုဆွေးနွေးစရာအကြောင်းရအဖြစ်ရုရှားကရွေးချယ်လိုက်ရကထွက်ပေါ်လာတဲ့ဆွေးနွေးချက်တွေဖြစ်ကြပါတယ်။ဒီအကြောင်းကိုရွေးချယ်လိုက်ခြင်းအဖြစ်ရုရှားဟာကုလသမဂ္ဂရဲ့ဗရင်းချင်းနဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးကိုကာကွယ်သူဖြစ်သူ့ကိုယ်သူပုံဖော်ဖို့ကြိုးစားတာဖြစ်တယ်လို့ဥရောပသမဂ္ဂတန်အမတ်ကြီးအိုလိုက်စကုတ်ကပြောပါတယ်။
ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဟာကိုဗစ်ကပ်ရောဂါကြောင့်ကျဆင်းခဲ့တဲ့ပုံမှန်ကလေးကာကွယ်ဆေးရိုးခြင်းလုပ်ငန်းကိုတဖန်ပြန်အရှင်းမြစ်တင်နေရေးစီမံချက်တစ်ခုကိုဧပြီ24ရက်နေ့ကစတင်လိုက်ပါတယ်။ကာကွယ်ဆေးထိုးဖို့နောက်ကျခဲ့တာကိုပြန်ကာမိအောင်တွန်းလှုပ်ဆောင်မဲ့ Picket Chap လို့နာမည်ပေးထားတဲ့ဒီစီမံချက်ကိုကုလသမဂ္ဂပြည်ပဆိုင်ရာကလေးများရမငွေအဖွဲ့ UNICEF နိုင်ငံတကာကလေးကာကွယ်ဆေးထိုးလုပ်ငန်းတွေကဆောင်ရွက်နေတဲ့ Gavi ကာကွယ်ဆေးဆိုင်ရာမဟာမိတ်အဖွဲ့တွေအပြင် Bill Gates ရဲ့ဇနီးဟောင်း Melinda တို့ပူးရဲတည်ထောင်ခဲ့တဲ့ Foundation အပါအဝင်တခြားပရဟိတအဖွဲ့အစည်းတွေ Agency တွေနဲ့အတူ WHO ကပူးရဲအကောင့်တွေဖော်သွားမယ်လို့ပြောပါတယ်။ဒီအဖွဲ့တွေဟာဝက်သက်တဲ့အသေးအောင်အသွားကိုလိုယောဂါလိုကြိုးတင်ကာကွယ်နိုင်တဲ့ယောဂါတွေကိုကာကွယ်ဆေးထိုးပေးနိုင်ရေးဆောင်ရွက်ကြမှာပါ။ဒါကို2023ခုနှစ်ကာကွယ်ဆေးမထိုးရသေးတဲ့နိုင်ငံပေါင်း20မှာရှိတဲ့ဆေးမထိုးခဲ့ရတဲ့ကလေးအရေအတွက်85ရာခိုင်နှုန်းကိုဦးတည်ပြီးတော့အဓိကလှုပ်ဆောင်မှာပါ။ကယောဂါကာလအတွင်းနိုင်ငံပေါင်း100လောက်မှာကလေးကာကွယ်ဆေးထိုးနိုင်မှုပနာမယောကြခဲ့ပြီးတော့အကျိုးဆက်အနေနဲ့ဝက်သက်ဆုံဆုံနာပိုလီယိုနဲ့ယဲလိုဖီဗာလို့ခေါ်တဲ့ချိန်ကတဆင့်ကူးစက်တဲ့အသည်းနဲ့ကြောက်ကပ်ကိုထိခိုက်သိဆုံးစေတဲ့အပူပိုင်းဒေသဗိုင်းရပ်စ်ရောဂါတွေဖြစ်ပွားနှုန်းတိုးလာနေတာပါ။အဲဒီတုန်းကဆေးရုံတွေဆေးပိတ်ခန်းတွေမှာလူနာတွေအမြောက်များရှိနေကြတာအပြင်ပိတ်ဆို့ကန့်သတ်ချက်တွေနဲ့ဆေးပလင်းဆေးထိုးအပ်တွေနဲ့အခြားဆေးဘက်ဆိုင်ရာအထောက်အပံ့တွေပို့ဆောင်ရမှာအတားအဆီးတွေကြောင့်ကလေးတွေရဲ့အကာအကွယ်ဆေးထိုးနှုန်းကျဆင်းခဲ့ရတာပါ။WHO ရဲ့အဆိုအရ2023ခုနှစ်မှာအသက်တနည်းအောက်ကလေး25သန်းဟာအခြေခံကာကွယ်ဆေးမရခဲ့သလိုကလေးတွေအတွက်ကမ္ဘာလုံးဆိုင်ရာကာကွယ်ဆေးလွှမ်းခြုံနိုင်မှုဟာ2019မှာ86ရာခိုင်နှုန်းရှိနေရက2023မှာတော့87ရာခိုင်နှုန်းအထိကျဆင်းသွားပါတယ
်။ယခင်ဆိုဗီယက်ပြည်ထောင်စုအဖွဲ့ဝင်နိုင်ငံအားလုံးရဲ့အချုပ်အခြာအာဏာကိုတရုတ်ကလေးစားကြောင်းတနင်္လာနေ့ကပြောကြားလိုက်ပါတယ်။ပြည်ထောင်နိုင်ငံဆိုင်ရာတရုတ်သံမကြီးကအဆိုပါနိုင်ငံတွေရဲ့အချုပ်အခြာအာဏာကိုမေးခွန်းထုတ်ခဲ့တဲ့စကားတစ်ခွန်းကြောင့်ဥရောပမှာဒေါသတွေထွက်ခဲ့ကြပြီးယူကရိန်းစစ်ပွဲမှာကြားနေဖြန့်ဖြေးပါမယ်ဆိုတဲ့တရုတ်ရဲ့အာထုတ်မှုပေါ်မေးခွန်းတွေထုတ်ခဲ့ကြပြီးတဲ့နောက်တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမောင်နင်းကအခုလိုပြောလိုက်တာဖြစ်ပါတယ်။ပြည်သက်နိုင်ငံသားရေးဝန်ကြီးဌာနကလည်းတရုတ်နိုင်ငံရဲ့မူဝါဒအတိုင်းပြောဖို့ပြည်သက်နိုင်ငံဆိုင်ရာတရုတ်အမကြီးလူရှေးကိုတနင်္လာနေ့ကပြောဆိုလိုက်ပါတယ်။ဆိုဗီယက်ယူနီယံပြုတ်ကွဲသွားပြီးတဲ့နောက်ပေါ်ပေါက်လာကြတဲ့တိုင်းပြည်တွေဟာနိုင်ငံတကာဥပဒေအောက်မှာအချုပ်အခြာအာဏာပိုင်နိုင်ငံတော်နိုင်ငံရဲ့အနေအထားမရှိကြောင်းဘာကြောင့်လဲဆိုတော့အဲ့ဒီလိုအနေထားကိုအတည်ပြုပေးတဲ့နိုင်ငံတကာသဘောတူညီချက်မရှိကြောင်းပြည်သစ်သတင်းဌာန LCN ရဲ့တောက်ချာနေကတွင်ထုတ်ချက်မှာတာမတ်ကြီးလူရှိကပြောခဲ့တာဖြစ်ပါတယ်။ယူကရိန်းမှာတရုတ်ကဂျာဝင်မှာကိုဘောလ်တစ်နိုင်ငံတွေကမယုံကြည်ကြတာပေါ့အံ့ဩနေကြသူများရှိခဲ့ရင်ခရိုင်းမီးယားကရုရှားပိုင်ဖြစ်ပြီးကျွန်တော်တို့ရဲ့နိုင်ငံမိတ်ကဥပဒေအရအကျုံးမူဝင်လို့ပြောတဲ့ဟော်ဒီကပြည်သစ်နိုင်ငံဆိုင်ရာတာမတ်ကြီးရှိနေကြောင်းလတ်ဗီးယားနိုင်ငံသားရေးဝန်ကြီးက Twitter လူမှုစာမျက်နှာမှာရေးခဲ့ပါတယ်။
အိန္ဒိယနိုင်ငံဟာအခုလအကုန်မှာတရုတ်ကိုကျော်လွန်ပြီးတော့ကမ္ဘာလူရေအများဆုံးနိုင်ငံဖြစ်လာမယ်လို့ကုလသမဂ္ဂကသတင်းလာနေမှာပြောလိုက်ပါတယ်။ဧပြီလကုန်မှာအိန္ဒိယရဲ့လူဦးရေဟာ1.45ဘီလီယံအထိရှိလာဖို့ခန့်မှန်းထားတဲ့အတွက်တရုတ်ပြည်မကြီးကိုကျော်လွန်သွားမှာဖြစ်ကြောင်းကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးရာဌာနရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။2017ခုနှစ်ကလေးကသံကောင်းစင်းကောက်ယူမကောက်ယူရသေးတဲ့အိန္ဒိယအစိုးရကတော့ဒီခန့်မှန်းချက်အပေါ်တစုံတရာတရားဝင်မှတ်ချက်ပြုတ်ပေးတာမျိုးမရှိသေးပါဘူး။ဒီကနေ့မနက်ဖြန်ထိတ်တန့်ရောက်တဲ့တွေကိုတော့ဦးတင်မောင်သားနဲ့ကျမနန်းလောက်တင်ပြခဲ့တာပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်မြန်မာနဲ့ဂမ်ဘီယာအကြားဖြစ်နေတဲ့ ICJ အမှုမှာအပြန်အလှန်လျှောက်လွှဲချက်ပေးတာထက်မြန်မာစစ်တပ်ဟာဂျီနိုဆိုက်ကျူးလွန်ခဲ့မှုရှိမရှိဆိုတဲ့ကြားနာစစ်ဆေးတဲ့အစဉ်ကို ICJ တရားရုံအနေနဲ့တိုက်ရိုက်လှုပ်ဆောင်ဖို့ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်မိုးထွန်းကတောင်းဆိုလိုက်ပါတယ်မြန်မာစစ်ကောင်စီဘက်ကဧပြီ24ရက်နေ့မှာတင်သွင်းဖို့တတ်မှတ်ထားတဲ့လျှောက်လွှဲချက်ကိုအချိန်မီမတင်နိုင်ပဲရက်ရွှေ့ဖို့တောင်းဆိုနေတာပါမှတ်အင်ချင်းနိုင်ကဆက်သွယ်မြင်ပြန်ထားပါတယ
် Netherlands နိုင်ငံဒီဟိတ်မြို့အခြေဆိုင် ICJ ကုလသမဂ္ဂနိုင်ငံတကာတရားရုံမှာရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုဂျီနိုဆိုက်ဆိုတဲ့ဂမ်ဘီယာရဲ့ဆွဲချက်ကို ICJ တရားရုံးအနေနဲ့စီရင်ပိုင်ခွင့်မရှိဘူးဆိုတဲ့မြန်မာရဲ့ကန့်ကွက်ရှောက်ထားချက်ကို2022ခုနှစ်ဇူလိုင်လမှာ ICJ ကပယ်ချခဲ့တာပါ။ဒါကြောင့်ဒီနှစ်ဧပြီလ24ရက်နေ့ဒီကနေ့နောက်ဆုံးထားပြီးတော့မြန်မာစစ်တပ်ရဲ့ဂျီနိုဆိုက်ကျူးလွန်မှုဆိုတဲ့ဂမ်ဘီယာဆွဲချက်တွေကိုပြန်ပြီးခြေပါဖို့စစ်ကောင်စီကပထမဆုံးအကြိမ်စီရင်ခံစာတင်သွင်းရမှာဖြစ်ပါတယ်။ဒါပေမဲ့အချိန်မီတင်သွင်းနိုင်ခြင်းမရှိဘဲတစ်နှစ်ထိရွှေ့ဆိုင်ဖို့တရားရုံးကိုရှောက်လှဲခဲ့ပေမဲ့ ICJ ကတော့အချိန်တစ်လအထိပဲတိုးပေးခဲ့ကြောင်းဧပြီလ6ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တပ်မတ်ကြီးဦးကျော်မိုးထွန်းကတော့ ICJ တရားရုံးအနေနဲ့နှစ်ဖက်အစီရင်ခံစာတွေအပြန်အလှန်တင်သွင်းနေတဲ့အစဉ်ကိုကြော်ပြီးအဓိကဆုံးဖြတ်ရမယ်မြန်မာစစ်တပ်ရဲ့ဂျီနိုဆိုက်ကျူးလွန်မှုရှိမရှိဆိုတဲ့ကြားနာစစ်ဆေးတဲ့အစဉ်ကိုပဲတိုက်ရိုက်သွားတင်ကြောင်း VOA ကိုခုလိုပြောပါတယ
်ကျွန်တော်တို့ကတော့ဒီ NUG အနေနဲ့ကတော့ရှင်းတယ်ဒါဒီ case ကို substantive ကိုပဲတန်းသွားဖို့ဆိုတဲ့ဥစ္စာကိုကျွန်တော်တို့ကတော့တောက်လျှောက် တိုက်တွန်းနေတာဖြစ်တဲ့အတွက်ကြောင့်ပေါ့နော်အခုလိုမျိုးဟိုအချိန်ကိုရွှေ့လဲရွှေ့လဲဆိုတဲ့ဥစ္စာအားလုံးသိတဲ့အတိုင်းဒီစစ်တပ်အနေနဲ့အမြဲတမ်းသူတို့အလေးအထားရှိတဲ့အတိုင်းအချိန်ကိုဝယ်နေတာပေါ့နော်ဘိုင်းတိုင်းလုပ်နေတယ်လို့ဟိုကျွန်တော်တို့ဟိုမြင်ပါတယ်ဒီဘာသာရပ်ကိုမဆွေးနွေးခင်မှာဟိုနောက်တွေကိုစုတ်စုတ်ခိုင်းတယ်ပေါ့နော် report တင်တယ်ဆိုတဲ့ဥစ္စာကိုလည်းနောက်စုတ်ခိုင်းတာလေဒါ procedure အရသူတို့ကတောင်းဆိုလို့ရတယ်ယူဆပြီးတော့လုပ်တဲ့ဥစ္စာပေါ့နော်အခုလိုမျိုးတောင်းဆိုလိုက်တဲ့အတွက်ကြောင့်ဘာပြောအနည်းဆုံးတော့အာဒီ ICJ ဟိုမှာဒီတရားသူကြီးတွေနဲ့တွေ့ရတယ်ဆွေးနွေးရတယ်ဘာပြောအချိန်အလကားကုန်သွားတာပေါ့နော်ဆိုတော့အဲအဲ့အရာတွေကိုအတွက်ကိုအချိန်မပေးဘဲနဲ့တကယ်အခုပေါ့နော်ခုနဂျင်နိုဆိုက်ဖြစ်တယ်မဖြစ်ဘူးနောက်ပြီးတော့ဘာအရှိကိုပေါ့နော်သူတို့ကာကွယ်ပေးဖို့အတွက်အရှိကိုဘာလုပ်ရမလဲဆိုတဲ့ဥစ္စာအဲ့ဒါလေးကိုကျွန်တော်တို့ကဆွေးနွေးစီချင်တာ
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့ဂမ်ဘီယာရဲ့ဂျင်နိုဆိုက်ဆွဲချက်တွေကိုတုံ့ပြန်ခြေပါဖို့သူတို့ပြင်ဆင်နေတဲ့အစဉ်ခံစားမှာအချက်လက်တွေအပြည့်စုံတင်သွင်းနိုင်ရေးအချိန်ထပ်ပြီးတိုးပေးဖို့ ICJ တရားရုံးကိုရှောက်ထားခဲ့တာဖြစ်တယ်လို့ VOA ကပြောပါတယ်
အဓိကတော့ဒီမြန်မာဘက်ကနေပြီးတော့ကျွန်တော်တို့ဒီကောင်တာမမ်မိုရီရယ်ပေါ့ကောင်တာမမ်မိုရီရယ်တင်နိုင်ဖို့အတွက်ကျွန်တော်တို့ပြေဆုံးတင်နိုင်ဖို့အတွက်ကျွန်တော်တို့အချိန်ထပ်မံလိုအပ်တဲ့အတွက်ကြောင့်ကျွန်တော်တို့ဒါပြောခြင်းဖြစ်ပါတယ်အဲ့ဟာကိုလည်းကျွန်တော်တို့မီလာထဲမှာရှင်းဆိုင်နေဆိုတော့ပြေးရပါတယ်ဗျာပြေဆုံးလို့မပေါ့အဲ့မှာချက်လက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ထပ်မံပြောကြဒါဖြည့်ဆွတ်စရာလည်းရှိတယ်ပုံမှန်ခိုင်မာအောင်လုပ်စရာလည်းရှိတယ်အဲ့ဒါကြောင့်မို့ကျွန်တော်တို့အနေနဲ့ဒါအချိန်အခုဆိုင်ဒီကိုပြောကြည့်ချက်တယ
်2022ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်အာဏာမသိမ်းခင်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကမြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုဆိုတာမရှိဘူးလို့ ICJ တရားရုံးမှာခြေပလျှောက်ထားခဲ့တာပါအခု NUG အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ NLD အစိုးရရဲ့ခြေပချက်ကိုပြန်ပြီးရုပ်သိမ်းကြောင်း ICJ တရားရုံးကိုတင်သွင်းထားတာပါICJ တရားရုံးဘက်ကတော့ဒီရုပ်သိမ်းချက်ကိုလက်ခံရရှိခဲ့ကြောင်းတရားဝင်တုံ့ပြန်ထားပေမဲ့လက်ရှိစစ်ဆေးနေတဲ့အမှုမှာ NUG ကိုမြန်မာနိုင်ငံကိုကိုစားပြုဖို့ချက်ကိုတော့လက်မခံခဲ့ပါဘူး NLD အစိုးရကိုပဲကိုစားပြုကြောင်းကုလသမဂ္ဂမှကြေညာထားတဲ့အတမတ်ကြီးဦးကျော်မိုးထွန်းကတော့ ICJ အနေနဲ့ပြည်သူကအတိမတ်ပြုတဲ့အစိုးရကိုပဲလက်ခံပြီးရိုဟင်ဂျာတွေကိုအမြန်ဆုံးအကာအကွယ်ပေးနိုင်ရေးလှုံ့ဆော်တင်ကြောင်း VOA ကိုခုလိုပြောပါတယ်
ပြည်သူတွေပေါ့နော်ပြည်သူတွေရဲ့ကိုစားပြုဆောင်ရွက်တဲ့ဥစ္စာမျိုးတွေမှာတကယ်ပြည်သူကိုစားပြုတဲ့ကိစ္စကိုဟိုလူတွေကိုပဲပေါ့နော်လက်ခံဆောင်ရွက်ခြင်းအပြင်ပို့ပြီးတော့ထိရောက်စေတယ်ဆိုတဲ့ဥစ္စာကိုတော့ကျွန်တော်ဖြည့်ဆွတ်ပြီးတော့ပြောလိုပါတယ်။ဘာဖြစ်ဖြစ်အားလုံးလည်းသိတဲ့အတိုင်းပေါ့နော်ဒီကျွန်တော်တို့ရိုဟင်ဂျာတွေအနေနဲ့လည်းခံစားခဲ့ရတဲ့ဥစ္စာကများနေပြီ။အခုဆိုလဲပေါ့နော်ဒီကပ်ဟိုဘင်္ဂလားဒေ့ရှ်နိုင်ငံခေါက်ပစားမှာရှိတဲ့ကပ်အနေနဲ့မှာနေနေရတဲ့လူတွေလည်းပေါ့နော်စိန်ခေါ်မှုမျိုးစုံနဲ့ရင်ဆိုင်နေရတဲ့အတွက်ကြောင့်ပေါ့နော်ဒီကိစ္စကိုကျွန်တော်တို့ကတော့မြန်မြန်ဖြေရှင်းကျင်လို့ပြီးမြန်မြန်ပြီးဆုံးစေလို့ပြီးတော့အထူးသဖြင့်ပေါ့နော်ခုလိုမျိုး ICJ ကိစ္စမှာကျွန်တော်တို့ဒီ NUG ကနေပြီးတော့တင်သွင်းတဲ့ဥစ္စာတွေကိုအလေးနဲ့ထားစဉ်းစားဆောင်ရွက်ခြင်းအပြင်လည်းပေါ့နော်ဒီလိုမျိုးပြဿနာကိုရင်ဆိုင်နေရတဲ့လူငယ်တွေရင်ဆိုင်နေရတဲ့ပြဿနာကိုဖြေရှင်းတဲ့အခါမှာတစ်ဖက်တစ်လမ်းကနေပြီးတော့အထောက်အကူဖြစ်စေမယ်ဆိုတဲ့ဥစ္စာတော့ကျွန်တော်တို့ယုံကြည်တယ်
။မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ဂမ်ဘီယာရဲ့ဆွဲချက်ကို ICJ တရားရုံးကစစ်ဆေးကြားနာသွားမယ့်အချိန်ဟာ၄နှစ်လောက်ကြာနိုင်ပြီးစစ်တပ်ရဲ့ရက်ဆက်ကျူးလွန်မှုတွေကိုကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ရိုဟင်ဂျာတွေကိုတရားရုံးရှေ့မှောက်ထွက်ဆိုလာနိုင်ခြင်းရှိတယ်လို့လည်းနိုင်ငံတကာဥပဒေပညာရှင်မိုက်ကယ်ဘတ်ကာကသုံးသပ်ထားပါတယ်ရှင
်။မိုင်းဂျင်နိုင်တင်ပြတော့တာပါရှင်။ခုတော့ရခိုင်ပြည်နယ်ဘက်ကသတင်းပဲဆက်ကြရအောင်ပါ။ရခိုင်ပြည်နယ်ကြောက်ဖြူနယ်အမ်းမြို့နယ်အဆက်ကကြားဟိုချောင်းမှာရေတံတားတွေအများအပြားသိမ်းဆုပ်မှုတွေရှိခဲ့ပြီးတော့ပတ်ဝန်းကျင်ညဉ့်ညမ်းမှုတွေနဲ့ဆက်ဆက်မှုရှိမယ်လို့လည်းယူဆနေကြပါတယ်။တရုတ်ရင်နဲ့စေကံစီမံကိန်းရှိရာတန်စစ်မြန်မာလဲအရင်ကလဲအလားတူအခြေအနေမျိုးနဲ့ကြုံခွဲရဖူးပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုရဲမုံကပြောပြထားပါတယ
်ရခိုင်ပြည်နယ်ကတရုတ်ရင်နဲ့စေကံစီမံကိန်းတည်ရှိရာတန်စစ်မြည်ရဲ့ညဉ့်ညမ်းမှုကြောင့်ရေးတတော်ရီအစုလိုက်အပြုံလိုက်သေးခဲ့ဘူးသလိုအခုလဲအမ်းမျိုးနယ်ကကြားဟိုချောင်းမှာခုံးကောင်တွေအများအများတိတ်ဆုံးနေပါတယ်2018ခုနှစ်တုန်းကကြောက်ဖြူမြေပုံနဲ့အမ်းမျိုးနယ်ကချောင်းတွေမှာကုန်းကောင်တွေအပြင်တားငါပစွန်တွေအစုလိုက်အပြုံလိုက်တိတ်ဆုံးတဲ့နေရာနဲ့မနီးမွေးမှာအခုနောက်ထပ်ကုန်းကောင်တွေတိတ်ဆုံးနေရလို့လဲဒေသခံပတ်ဝန်းကျင်ထိန်းသိမ်းလှုပ်ရှားသူဦးမျိုးလွင်ကပြောပါတယ်
သူတပြင်းတော့တယ်အာမျောနေဗောနအမျောနေရဲ့နေနမိုက်အထင်းမှာရှိတဲ့ကြောကိုဆုံးပါဗောအဲ့ဒီကြောကိုဆုံးခဲ့လဲကျွန်တော်ကတည်းအဲ့ဒီ2008စိတ်ကလေးကဒီညဉ့်ညံလို့တည်ခဲ့တဲ့နေရာမှာပဲအဲ့ဒီဂုံးတွေကချပြစ်တည်တယ်ဗောနအဲ့ဒီရဲ့အဲ့ဒီအထင်းမှာကျွန်တော်ကအဲ့ဒီ2008စိတ်ကတည်ခဲ့တဲ့နေရာနဲ့ဆိုတာအကွာဝီအော့ဖြင့်အပင်ငေါ်ရဝန်းကျင်မှာရှိနေပေါ့နော်အဲ့ဒီနေရာမှာဒီတစ်ခေါက်တည်တာကလည်းတန်ပေါင်းမျိုးစွာတည်တယ်ပေါ့နော
်အဲ့ဒီကြောက်ချောင်းအတွင်းကဂုံးကောင်တွေတိတ်ဆုံးနေတာဟာဘောလုံးကွင်းတကွင်းစာလောက်ရှိပြီးအပေါ်ရန်လောက်တာတိတ်ဆုံးတာမျိုးမဟုတ်ပဲမြေရောက်တွေမှာပါတိတ်ဆုံးနေတာကိုတွေ့ရတယ်လို့လည်းပြောပါတယ်ရေတတော်ဝါတွေအစုလိုက်အပြုံလိုက်တိတ်ဆုံးမှုအကြောင်းရင်းကိုတိတိကျကျမသိရပေမဲ့ရေညဉ့်ညမ်းမှုနဲ့ဆက်နွယ်လိမ့်မယ်လို့ယူဆရကြောင်းလဲအမ်းမျိုးနယ်မှာဒီရေတော့ထိမ့်သိမ်းရင်ဆောင်ရွက်နေတဲ့ဦးမျိုးလင်ကပြောပါတယ်
ဒီဒီမန်ကင်းတွေတယောက်စီမန်ကင်းတွေရခိုင်မြို့ပေါ်မှာကိကူမမလောင်းလာပြီးနောက်ပိုင်းမှာဖြစ်တယ်ဗောနော်အထူးတစ်ခါကြောက်ပြူမြို့နယ်ချင်းမှာတယောက်စီမန်ကင်းတွေစက်တန်အကောင်တွေပေါ်ပြီးနောက်ပိုင်းမှာတော့အဲ့ဒီအစီမန်ကင်းနဲ့အတူသူညံ့ညံ့မှုတွေပေါ်လာတယ်ဗောနော်ညီဒီတို့ညံ့ညံ့မှုတွေပေါ်လာတာနဲ့အပြန်နောက်ဆက်တွေ့ဆိုးဆိုးတွေကဂုံးတယ်တီတာတွေအတန်ကောတန်ကျတဲ့ဆော့ပေါ်လာတယ်ကဒါတွေကဆက်ကြမှုလို့သိနေတယ်ဗောနော်ဒါပေမဲ့အဲသူတို့မှာလောက်တဲ့ဟာတွေကဓာတုပစ္စည်းတွေတုံးတလားရေတံဇတတွေကိုထိခိုက်နိုင်လောက်တဲ့အစိတ်အတောက်တွေကိုနေဒီမန်ကြီးတွေကခုံတယ်ပေါ်တလားဆိုတာကျွန်တော်သိချက်ပြောဖို့တော့ခဲ့တယ်ဒါပေမဲ့ဒီမန်ကြီးတွေရောက်ပြီးမှအခုပြဿနာတွေကဖြစ်တယ်လို့ပြောရတယ်ပေါ့
အမ်းမျိုးနယ်မှာဂုံးကောင်တွေအစုလိုက်အပြုံလိုက်တိတ်ဆုံးတာနဲ့ပတ်သက်ပြီးစုံစမ်းမေးမြန်းမှုရခိုင်ပြည်နယ်ငါးလုံငန်းဦးစီးဌာနကိုဆက်သွယ်ခဲ့ပြီးမဲ့လဲဖုန်းလက်ခံဖြည့်ဆို့သူမရှိခဲ့ပါဘူးကံယူတဲ့ဒေသဖြစ်တဲ့ရခိုင်ပြည်နယ်မှာဒေသခံအများစုဟာရေလုံငန်းနဲ့အသက်မွေးဝမ်းကြောင်းကြပါတယ်။ဒါပေမဲ့လည်းကြောက်ဖြူမြို့နယ်တန်စင်းမြင့်အတွင်းမှာစီမံကိန်းတွေတည်ဆောက်ပြီးတဲ့နောက်ပိုင်းမှာတားငါပစွန်တွေရှားပါလာပြီးရေလုံသားတွေအခက်ကြုံလာရတယ်လို့လည်းအမ်းမြို့နယ်လင်မန်းကြကြီးရွာကရေလုံသားတို့ကပြောပါတယ်
။ဘယ်လိုဘာဖြစ်လဲဆိုတော့2008တုန်းကရေမင်းလွှာရေတုန်းကအဲ့ဒီတုန်းကတော့တားငါပစွန်တွေကမျိုးတုံးသွားတော့တော်တော်ပဲခံစားရတယ်။အဲ့ဒီနောက်မှာတော့နင်းနေလေးပြန်ပေါ်လာပြီးအခုတော့ဘယ်လိုပြောရမလဲအဲ့ဒီကရေလုံညံ့မှုတွေထောက်လာတာမလွှတ်တယ်လို့ကျွန်တော်တို့ရေလုံသားတွေလည်းမပြောပြနိုင်ပေမဲ့အဲ့ဒီစီမံကိန်းတွေတည်ဆောက်ပြီးတဲ့နောက်မှာတော့တောင်းကောက်ပစံတွေရှားပါမှုတော့ကရာသီလည်းမဟုတ်ဘဲနဲ့ဘေးအရှင်ဘေးခါမဆိုအမေတော်ရှားပါတာကိုလည်းတွေ့နေရတယ
်တရုတ်ရေနဲ့စိတ်ကန်တည်ဆောက်ထားတဲ့ကြောက်ဖြူမျိုးနဲ့ညာရေးကျွန်းအနောက်မြောက်ဖက်တန်စင်းမြင့်အတွင်းမှာတန်ကြီးအောင်ဖြစ်နေတဲ့ရေတွေကိုပြီးခဲ့တဲ့2018ဇူလိုင်လတုန်းကဒေသခံရေလုံသားတွေကတွေ့ရှိခဲ့ကြတာပါအဲ့ဒီရေတွေကိုဓာတ်ခွဲစစ်ဆေးကြည့်တဲ့အခါမှာလဲရေတို့ညဉ့်ညမ်းမှုအလွန်မြင့်မားနေတယ်လို့လူနဲ့ရေနေတဲ့တော်တွေကိုအန္တရာယ်ဖြစ်စေနိုင်တယ်လို့2018ဩဂုတ်လအတွင်းမှာစိန်နဲ့အမိမြေဖွံ့ဖြိုးတိုးတက်ရေးအသင်းကထုတ်ပြန်ခဲ့ရလဲရှိခဲ့ပါတယ်ခင်ဗျာ
ကိုရဲမောင်ပါရှင်တောသားရှင်များရှင်အိန္ဒိယနိုင်ငံမှာမြန်မာအပါဝင်ဒေသရင်းကအာဖဂန်နစ္စတန်သီရိလင်္ကာလိုနိုင်ငံတွေကဒုက္ခသည်တွေကိုလက်ခံထားပါတယ်အဲ့ဒီမှာခေလုံးနေတဲ့ဒုက္ခသည်တွေထက်ကအမှုပညာရှင်တွေဟာသူတို့ဆွန့်ခွာခဲ့ရတဲ့မွေးရည်ကိုအမှုပညာနဲ့အောင်းမေ့တရုတ်ဖို့ဖို့အခွင့်အလမ်းတချို့ရလာခဲ့ပါတယ်လူငယ်အမှုပညာရှင်ဒုက္ခသည်တွေဟာမွေးရည်ရဲ့ယဉ်ကျေးမှုလူမှုဘဝနဲ့နိုင်ငံရေးကိုတရုတ်ဖော်ထားတဲ့အမှုပညာလျာတွေတပ်ပုံနဲ့ပကြီကားတွေကိုလည်းစူးစီးပြသခဲ့ပါတယ်အီဘီသတင်းဆောင်မကိုအခြေခံပြီးတော့ကိုငင်းချမ်းအင်းပြောပြထားပါတယ်
အိန္ဒိယနိုင်ငံမြို့တော်ဒေလီမှာကျင်းပနေတဲ့ဒီပြပွဲကိုဝင်းကြည့်ရင်တုံလုံး6ချားပွဲမျက်ဝန်းတစုံနဲ့စိုက်ငဲကြည့်နေတဲ့အာဖဂန်လူငယ်တစ်ယောက်ကကြိုဆိုနေပါလိမ့်မယ်အကြောက်တရားဒါမှမဟုတ်ပြိပခရီကြောင့်အိုးအိမ်ဆွတ်ခွာခဲ့ရတဲ့ဒုက္ခသည်ဖန်တီးထားတဲ့အမှုပညာလက်ရာတွေကိုဒီပွဲမှာပြသထားပါတယ်ပြပွဲရဲ့အနှစ်သာရနဲ့ထပ်တူဒီပြပွဲကို Memories of My Homeland အမည်မြေအပတ်တရများလို့အမည်ပေးထားပါတယ်ဒီမှာလူငယ်နဲ့တသက်စအလားလားရှိဒုက္ခတဲ့အမှုပညာရှင်တွေရဲ့လက်ရာတွေကိုပြသထားပါတယ်။ဝင်ပေါင်းနဲ့တည့်တဲ့နိုင်ငံပေါ်မှာဖုံးကွယ်ထားတဲ့တတ်တီလိုအမည်ပေးထားတဲ့ပေါင်းဆက်အမှုပညာလက်ရာတစ်ခုကိုတွေ့ရပါမယ်။သတင်းစာကဖြတ်တောက်ထားတဲ့အပိုင်အစတွေရဲ့ရောင်စုံခဲတံတွေနဲ့ရေးဆွဲဖန်တီးထားတဲ့အနီရောင်မျက်နှာဖုံးခေါင်းဆောင် hijab with afghan မျိုးသမီးတူကိုပုံဖော်ထားတာပါ။ဒီလက်ရာရဲ့ဖန်တီးရှင်ကတော့အာဖဂန်နစ္စတန်နိုင်ငံကဘူးကနေဒုက္ခသည်ဖြစ်ထွက်ပြေးလာတဲ့Zohara Rezai ဆိုတဲ့အမျိုးသမီးငယ်တူပါဒီဖန်တီးမှုလက်ရာရဲ့အတိတ်ပဲကိုသူကအခုလိုရှင်းပြပါတယ
် Jo red color is a red color
နီယောင်ကတွင်းနဲ့တေချမ်းတရားကိုကိုစားပြပါတယ်အမျိုးသမီးအတော်များများဟာဒီမျက်နှာဖုံးကောင်းဆောင် hijab ကိုကာလအတော်ကြာဆန့်ကျင်နဲ့အသက်တွေပေးခဲ့ရပါတယ်အခုတခါပြန်ပြီးသူတို့ကဒီ hijab ကိုပဲအကျင့်ချက်ပြန်ဝတ်ခိုင်းတာခံနေရပါတယ်ဒီလက်ရာကဒါကိုပြချင်တာပါ
ထင်းတယ်လာတဲ့အာဖဂန်အဖိုးတယောက်ရဲ့ပုံတူဟာအာဖဂန်နစ္စတန်ကဖခင်နိုင်ရဲ့အသက်ရှင်တန်ရင်းနေ့စဉ်တိုက်ပွဲကိုကိုစားပြုတယ်လို့သူကပြောပါတယ်။ ဒီပြပွဲကနောက်ထပ်အမျိုးသမီးအနုပညာရှင်တယောက်ကတော့မူဆယ်မူဟာမာဒီပါမူဟာမာဒီကအာဖဂန်အမျိုးသမီးတွေရဲ့အလှတရားခဏယရှိမှုနဲ့အောင်ပွဲတွေကိုတင်ပြနိုင်ဖို့ကြိုးစားထားပြီးသူ့ရဲ့အနုပညာလက်ရာအများစုကအာဖဂန်နစ္စတန်နဲ့ပတ်သက်နေတဲ့အမှတ်ရတွေပေါ်မှာခြေခံထားတယ်လို့ဆိုပါတယ
် My mind is taking me back to those memories
ချမရဲ့စိတ်တန်တန်ကအတိတ်ကအမှတ်ရတွေစီပြန်ခေါ်သွားပါတယ်အမေနဲ့အတူပဲဖြစ်ဖြစ်တငယ်ချင်းတွေနဲ့ဖြစ်ဖြစ်ဒါမှမဟုတ်ကျမမွေးဖွားခဲ့တဲ့နေရာကိုဖြစ်ဖြစ်ခေါ်ဆောင်သွားပါတယ်ကျမရဲ့အနုပညာလက်ရတွေတဲမှာဒီအမှတ်ရစရာတွေကိုတနည်းနည်းနဲ့ပုံဖော်ထားပြီးအဲ့ဒီအမှတ်တရတွေနဲ့လက်ရှိအချိန်ကာလကိုချိတ်ဆက်ပေးနေပါတယ်ပြီးတော့ဒါဟာကျမရဲ့မွေးရမြေကိုလူသစ်တွေပဝန်းကျင်အသစ်တစ်ခုနဲ့လက်ရှိဘဝစီယူဆောင်လာနိုင်စွမ်းနဲ့အမှတ်ရစရာတွေပါပဲ
ဒီလိုမွေးရမြေကိုပုံဖော်တာကဒီပြပွဲကလက်ရတွေရဲ့ဘုံတူးညီးနေတဲ့အချက်ပါပဲ။ရေဆိုင်ကတော့မိခင်တိုင်းပြည်ရဲ့အစိုးအကောင်မျက်နှာစာနှစ်ဖက်ကိုတင်ပြနိုင်မှုကြိုးစားထားတယ်လို့ဆိုပါတယ
်။ अपने कंट्री को
जमा का नु တင်ညာနဲ့တိုင်းပြည်ကိုပုံဖော်ပါတယ်။အာဖဂန်နစ္စတန်ကိုအပြင်ကနေချင်းတရင်တွေမှာမြင်ရတဲ့အတိုင်းအစိုးပုံရိပ်ကိုပဲတွေ့မြင်ရတာပါ။ဒါပေမဲ့ जमा ကတော့အစိုးအကောင်နှစ်ခုစလုံးကိုချပြနိုင်ဖို့အတွက်ကြိုးစားပါတယ်။အာဖဂန်ရဲ့ယဉ်ကျေးမှုနဲ့အာဖဂန်လူမျိုးတွေအကြောင်းကျမပုံဖော်ပြီးကြည်ဆွဲပါတယ်
။ဒီပြပွဲမှာအိန္ဒိယနိုင်ငံကလူမှုစီးပွားလုပ်ငန်းအမှတ်တရစိတ်တစ်ခုဖြစ်တဲ့ Silver Valley အတွက်လက်လုပ်အရုပ်တွေနဲ့အလှဆင်ပစ္စည်းတွေကိုချုပ်လုပ်ပေးတဲ့အာဖဂန်မျိုးသမီးငယ်တွေရဲ့လက်ရာတွေကိုလည်းစူးစီးပြသထားပါတယ်။ Silver Valley ဆိုတာကဒေသဘာသာစကားနဲ့ဆက်ချုပ်တဲ့မျိုးသမီးလို့အဓိပ္ပာယ်ရပြီးဒီလူမှုစီးပွားလုပ်ငန်းကအထယ်လိုက်တွေကထွက်တဲ့စွန့်ပြစ်အမှိုက်တွေကိုပြန်လည်အသုံးပြုပြီးလက်မှုပစ္စည်းတွေပြန်ထုတ်တာပါ။မိုဟာမဒီကတော့အမျိုးသမီးတွေဟာသူတို့ရဲ့ဖန်တီးနိုင်စွမ်းကိုမတူညီတဲ့နည်းလမ်းတွေနဲ့ထုတ်ပေါ်ပြောဆိုနိုင်တယ်လို့ဆိုပါတယ
် Well art is a way that you can be free you can express yourself just the way you are
အနုပညာဆိုတာလွတ်လွတ်လပ်လပ်ပဲကိုယ်ပုံစံအရှိအတိုင်းစိတ်ကြိုက်ပုံဖော်နိုင်ပါတယ်ပကြီးပဲဖြစ်ဖြစ်ဓာတ်ပုံပဲဖြစ်ဖြစ်ပန်းထိုးတာပဲဖြစ်ဖြစ်ပေါ့ဒုက္ခတဲ့အများပြားဟာသူတို့ကိုကိုးစားပြုဖော်ပြနိုင်ဖို့အတွက်ပန်းအလှပုံဖော်ထိုးတာတွေလုပ်ပါတယ်ဥပမာပြောရရင်အာဖဂန်အမျိုးသမီးတဦးဟာပန်းထိုးပြီးသူ့ကိုယ်သူကိုးစားပြုတဲ့ပုံစံသူ့ရဲ့မျိုးဆက်နဲ့သူ့ရဲ့ဖြစ်တည်မှုပုံစံကိုကိုးစားပြုပါတယ်ကျမကတော့ဓာတ်ပုံတွေမှာစိတ်ခံစားမှုတွေအတွေးတွေနဲ့အမှတ်တရတွေကိုထည့်သွင်းပါတယ်ဒီဓာတ်ပုံတွေထဲမှာကျမရဲ့ဖြစ်တည်မှုအမှတ်အသားကိုထည့်သွင်းထားပါတယ်
အိန္ဒိယနိုင်ငံဟာအာဖဂန်နစ္စတန်မြန်မာနဲ့သီရိလင်္ကာလိုနိုင်ငံတွေကဒုက္ခသည်တွေနဲ့ခလုံငွေလျှောက်ထားသူထောင်ထဲချူကိုလက်ခံထားပါတယ်။ဒါပေမဲ့အိန္ဒိယမှာဒုက္ခသည်တွေကိုအကာအကွယ်ပေးတဲ့ဥပဒေတွေပြဋ္ဌာန်းထားတာမျိုးမရှိဘူးလို့ဒုက္ခသည်ဆိုင်ရာဥပဒေအကျိုးဆောင်စင်တာ MAP ကပြောပါတယ်။ဒုက္ခသည်တွေခလုံငွေတောင်းခံခွင့်နဲ့အတင်းကျပ်နေရပြန်ပို့တာကိုအကာအကွယ်ပေးတဲ့နိုင်ငံတကာဥပဒေတွေဖြစ်တဲ့1952ခုနှစ်ကုလသမဂ္ဂဂျနီဗာကွန်ဗင်းရှင်းသဘောတူညီချက်နဲ့1968ခုနှစ်လူထုံးလုံးလေးဆိုင်ရာသဘောတူညီချက်တွေမှာအိန္ဒိယကလက်မှတ်ထိုးမထားပါဘူးဒီလိုဥပဒေတွေပြဋ္ဌာန်းမထားတာကဒုက္ခသည်တွေအတွက်ပိုပြီးလိုအပ်သလိုဆောင်ရွက်ပေးနိုင်တယ်လို့အိန္ဒိယအစိုးရတာဝန်ရှိသူတွေကတော့အကြောင်းပြပါတယ်ဒါပေမဲ့ MAP ဒုက္ခသည်ဆိုင်ရာဥပဒေကျိုးဆောင်စင်တာတာဝန်ရှိသူတွေကတော့ဥပဒေတွေသက်သက်မမတ်ရေးဆွဲထားရင်ဒုက္ခသည်တွေကိုပိုပြီးအကာအကွယ်ပေးနိုင်မယ်လို့ထောက်ပြနေကြပါတယ
်ကိုငင်းချင်တင်ပြတော့တာပါရှင် VOA ရဲ့အင်္ဂါနေ့မနေ့ကအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မကြခင်ထုတ်လွှင့်သွားမဲ့ဒုတိယပိုင်းမှာတော့ဒီသတင်းထောက်မှတ်စုစီးပွားရေးလူမှုရှုခွင့်နဲ့တက်တန်းရောင်းသတင်းလွှာဆောက်တဲ့အပတ်စဉ်ကဏ္ဍတွေကိုကြားဖို့ရှိပါတယ်
။မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ရဲကြားကတည်င်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင်
မင်္ဂလာမနက်ခင်ပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ40 24 40 50နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုဆက်ပြီးတော့ထုတ်လွှင့်သွားမယ်ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကအပစင်ကဏ္ဍတွေထဲမှာအရင်ဆုံးသတင်းထောက်မဆုနဲ့စကြရအောင်ပါလူမျိုးဘာသာပေါင်းစုံနှွဲပြော်လေးရှိတဲ့မြန်မာအယူရအတာတကြံပွဲတွေကိုအာနာသိန်းခံထားရတဲ့မြန်မာနိုင်ငံမှာဒီနှစ်ထဲကျင်းပခဲ့ပါတယ်နိုင်ငံတွင်းကအခြေအနေတွေကြောင့်အရင်လိုစီကားတာမျိုးတော့မရှိခဲ့ပါဘူး။နိုင်ငံတွင်းအတာတကြံရေကစားပွဲနေရာတချို့ဘုံကွယ်မှုတွေလည်းဖြစ်ခဲ့ပါတယ်။ရန်ကုန်ကပေးပို့တဲ့တင်းထောင်မဆုကိုကိုသားညုံဦးတင်ပြထားပါတယ
်။အခုနှစ် 2023 အတာတကြံပွဲတော်ကျင်းပဖို့ကိုစစ်ကောင်စီဘက်ကပြီးခဲ့တဲ့မတ်လအလယ်လောက်ခဲကပြည်နယ်နဲ့တိုင်းနေရာဒေသအသီးသီးမှာပြင်ဆင်ခဲ့တာပါ။အဲ့လိုမျိုးစီစဉ်ထားတဲ့အတိုင်းစစ်ကောင်စီရဲ့ဌာနဆိုင်ရာဗဟုမန်တပ်တွေနဲ့လမ်းလျှောက်မန်တပ်တွေမန်တပ်ငယ်တွေနဲ့ဒီနှစ်ကြံပွဲတော်ကိုကျင်းပခဲ့ကြပါတယ်။ဒါပေမဲ့လည်းနှစ်စဉ်ကျင်းပနေတဲ့ကြံပွဲတော်ဟာကိုဗစ်ကာယောဂါမတိုင်ခင် 2019 ခုနှစ်တုန်းကပဲနောက်ဆုံးအနေနဲ့စီကားခဲ့ပါတယ်။အခုနှစ်မှာတော့နိုင်ငံရေးအခြေအနေကြောင့်မှကြံရည်ကစားသူအနည်းငယ်ပဲရှိခဲ့တယ်လို့နေရာဒေသအသီးသီးကဒေသခံတွေကသူတို့နေမိကကြံရဲ့အခြေအနေတွေကိုပြောပြကြပါတယ်။ကျောင်းသားသမဂ္ဂအဖွဲ့ဝင်လူငယ်တွေအာဏာရှင်ဆန့်ကျင်အင်အားစုတွေကအခုနှစ်ကြံမှာတိုင်းပြည်ရဲ့ဖြစ်ပျက်နေတဲ့အခြေအနေတွေကိုအွန်လိုင်းပေါ်ကနေပြီးတော့တန်ကျက်ထိုးသီအိုရာတွေလုပ်ခဲ့ပါတယ်။ဒီနှစ် 2023 ကြံတန်ကျက်တွေထဲမှာတော့စစ်တပ်နဲ့ပတ်သက်တဲ့ထုတ်ကုန်တွေမတုံ့မှုနဲ့စစ်ကောင်စီကပြည်သူတွေရဲ့အိုးအိမ်တွေကိုဖျက်ဆီးတာ၊ပြည်သူတွေကိုညှဉ်းပန်းနှိပ်စက်တာအပြင်မိရှုတပ်ဖြတ်မှုတွေကိုအဓိကထားဖော်ပြခဲ့ကြပါတယ်။တန်ကျက်တွေထဲမှာစစ်ကောင်စီရဲ့အတိုက်ခံ NUG ဖွဲ့အနေနဲ့လည်းပြည်သူတွေအတွက်ထိရောက်အလုပ်လုပ်ပေးဖို့တောင်းဆိုတာတွေကြားရပါတယ်။စစ်ကောင်စီကသူ့ရဲ့လက်ထက်မှာတိုင်းပြည်တည်ငြိမ်မှုရှိတယ်ဆိုတာကိုပြလို့တဲ့ဆန္ဒနဲ့အခုနှစ်ကြံပွဲတော်ကိုစီကားအောင်ပြင်ဆင်ခဲ့ပေမဲ့ပြည်ရင်းပြည်ပခရဲ့အရေးရောင်ကတော့ဒီနှစ်ကြံမှာပေါ်လွင်တယ်လို့လေ့လာသူတွေကယူဆပါတယ်။ကြံရက်တွေမှာဖျော်ပြေးမှန်းတဲ့တချို့ပောက်ခွဲမှုရှိခဲ့တယ်လို့တိကက်တန်ရသူတွေတည်ဆုံသူတွေလည်းရှိပါတယ်။ကြံကြိုနေ့တုန်းကလာရှိုးမြို့ကဗဟုမန်တပ်အနီးပောက်ခွဲမှုတစ်ခုဖြစ်ခဲ့ပြီးတော့တည်ဆုံသူ၄ဦးထက်မနည်းရှိခဲ့ပါတယ်။ကြားပြည်နယ်လွမ်းကော်မြို့မှာလည်းကြံကျက်နေ့မနေ့ပိုင်းတုန်းကစစ်ကောင်စီပြည်နယ်အစိုးရအဖွဲ့ဗဟုမန်တပ်ကိုအဝေးထိန်ဒရုန်းရင်နဲ့ဘုံပစ်ချဖောက်ခွဲခဲ့လို့20ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာတော့ခလီတွေပါဝင်ရေကစားနေတဲ့မန်တပ်ပေါ်ကိုဒရုန်းသုံးပြီးတော့ဘုံချဖောက်ခွဲတာဖြစ်တယ်လို့ဖော်ပြပါတယ်။ပောက်ကွဲမှုကြောင့်မလို့အမျိုးသား15ယောက်အမျိုးသမီး13ယောက်စုစုပေါင်း28ဦးထိခိုက်ဒဏ်ရာရတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဘုံပစ်ချခံရတဲ့မန်တပ်အနီးမှာနေထိုင်တဲ့ဒေသခံတူကတော့ပောက်ကွဲမှုကြောင့်စစ်ကောင်စီဘက်ကဒဏ်ရာရသူတွေထဲမှာဗိုလ်ကြီးနှုတ်ဦးလဲပါဝင်တယ်လို့ပြောပါတယ်။မြန်မာနိုင်ငံအင်ဂျင်တိုင်းနိုင်ငံမှာတော့ကိုဗစ်ကာယောဂါအလွန်အခုနှစ်ကြံကိုပထမဆုံးအကြိမ်ဖြစ်နေပျော်ရွှင်ရှင်ပြန်ပြီးတော့ဆင်းရဲနိုင်ခဲ့ကြပါတယ်။တစ်ဖက်မှာတော့ကြံရည်ကစားသူတွေနဲ့ပျော်ရွှင်စရာပွဲတော်ဖြစ်ဆင်းရဲနိုင်ချိန်မှာတရိုင်းနာရီတိုင်းကော့တောင်းခိုင်ထဲမှာစစ်ကောင်စီတပ်တွေနဲ့ဒေသခံတော်လှန်ရေးအဖွဲ့တွေကြားကပစ်ခတ်မှုတွေကြောင့်ဒေသခံ300ဝန်းကျင်ဟာထိုင်းနိုင်ငံရနှောင်းဘက်ကိုဧပြီလ16ရက်နေ့ကြံတက်နေမှာခပြေးတိတ်လျှောက်ခဲ့ကြပါတယ်။ကြံပြီးမြန်မာ23ရက်နေ့မှာတော့အချင်းသာ3000ကျော်ကိုလူငင်းချမ်းသာခွင့်ပေးမယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီကအချင်းထောင်တွေကနေပြီးတော့ပြန်လှုပ်ပြီးလိုက်တဲ့သူတွေတဲမှာနိုင်ငံရေးအချင်းသားကအနေအချင်းမဲ့ပါဝင်တယ်လို့နိုင်ငံရေးလှုပ်ရှားသူတွေကပြောပါတယ်စစ်ကောင်စီရဲ့လူငင်းချမ်းသာခွင့်ပေါ်နိုင်ငံရေးအချင်းသားဟောင်းများအဖွဲ့ဥဆောင်ကော်မတီဝင်ဦးထွန်းကြည်ကသူ့ရဲ့သဘောထားကိုခုလိုပြောပါတယ
်သူတို့ကနိုင်ငံရေးထပ်ပေါက်အတွက်လေအဲဒီနှစ်ကူးပေါ့နော်အဲနှစ်ကူးအခါတည်းမြတ်မှာအဲအဲ့ဒီအတွက်အထိုင်းမှဆိုတဲ့ပုံစံမျိုးတွေသူတို့လှုပ်လာတာရှိတဲ့အတွက်ကြောင့်သူနံပါတ်1ချက်ကတော့အဲနိုင်ငံရေးအမြတ်ထုတ်ဖို့ရဲ့နိုင်ငံတကာဖိအားတွေရော့ဖို့ ਨੇသူတို့ရဲ့တရားဝင်မှုကိုသူတို့ကတတ်တာပုံတည်းယူရတယ်ပေါ့နော်။နောက်သူ့မှာနိုင်ငံရေးဆန္ဒမှရှိဘူးလေ။နိုင်ငံရေးဆိုင်စင်တစ်စင်နာမပါတဲ့အခါကျတော့နိုင်ငံရေးအချင်းအသားတွေကိုအဲဒါသူကဘယ်လိုပေါ့အဓိကထားပြီးတော့ဥစားပေးပြီးတော့သူကလှုပ်ပေးဖို့အစီအစဉ်ကအဲဒါသူ့မှာငကိုရေးကမရှိတာလေ။နိုင်ငံရေးအချင်းအသားတွေကိုမလှုပ်ပေးရခြင်းကလေ။နိုင်ငံရေးအချင်းအသားတွေအပေါ်မှာအာဃာတနဲ့ပေါ့နော်။အဲသူတို့ကအဲရန်သူလိုတတ်မှတ်ထားတဲ့အတွက်ကြောင့်မလို့အဲဒါသူတို့မလှုပ်ပေးရခြင်းဖြစ်တယ်လို့တော့သူကြီး
မြန်မာတို့ရဲ့ရိုးရာယဉ်ကျေးမှုတွေနဲ့ပျော်ဝဲရှင်မှုတွေစူးစိရရက်မြတ်ဖြစ်တဲ့ကြံပွဲတော်မတိုင်ခင်လေးမှာပဲစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေအထူးသဖြင့်တော့ဒီစကိုင်းတိုင်းတဲ့ပစီကြီးကြီးရောက်မှာခလိငယ်တွေပါဝင်လူအစုပြုံလိုက်တည်ဆုံခဲ့ရတဲ့ဖြစ်စဉ်ရှိခဲ့ပါတယ်။မြန်မာ23ရက်နေ့ဟာဆိုရင်တော့ပစီကြီးဖြစ်စဉ်မှာတည်ဆုံခဲ့ရသူတွေရဲ့ရက်လည်တွေဖြစ်ပါတယ်။ဒါပေမဲ့လည်းကွယ်လွန်သူတွေကိုအပြတ်တမ်းပေးဖို့အခြေအနေမပြေးခဲ့သလိုတည်ဆုံသူတချို့ရဲ့ရုပ်လောင်းကိုယ်တော်မှာရှာဖွေနေရတော့မှာအနာသိန်းစစ်ကောင်းဆောင်ဖြစ်တတ်မှတ်ခံထားတဲ့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကိုနမဲဇိုးနဲ့ကြော်ကြားသူအာနာရှင်ကောင်းဆောင်ဖြစ်တဲ့ကဘာကျော်တိုင်းမဂဇင်းကြီးကဖော်ပြပါရတယ်။တိုင်းမဂဇင်းကြီးရဲ့အခုနှစ် 2023 အတွက်ကဘာပေါ်ကဩဇာလွှမ်းမိုးမှုအရှိဆုံးအကျော်ကြားဆုံးလူပုဂ္ဂိုလ်တရားစင်းထဲမှာထည့်သွင်းထားတာပါ။လေကြောင်းတိုက်ခတ်မှုနဲ့ပတ်သက်ပြီးတော့ G7 စစ်မှုထိပ်သီးနိုင်ငံကြီးဝန်ကြီးတွေကစစ်ကောင်စီကိုပြင်းထန်ထန်ပြစ်တင်ရှုံချခဲ့ပါရတယ်။မ မြန်မာနိုင်ငံရဲ့အကြက်တဲတွေဆုံးသက်ရေးအာဆီယံရဲ့ဘုံသဘောတူညီချက်တွေနဲ့အခြားဖက်မှုချက်ချင်းရဆိုင်မှုနဲ့ဒေါ်ဆန်းစုကြည်ပါဝင်မတရားဖမ်းဆီးခံရသူအားလုံးလွတ်ပေးဖို့နောက်ကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့ဆုံးဖြတ်ချက်အမှတ် 2669 ကိုအကောင့်ထဲပေါ်နိုင်ရေးကို G7 နိုင်ငံတွေအနေနဲ့ထောက်ခံအားပေးတဲ့အကြောင်းအစည်းအဝေးပြီးထုတ်ပြန်တဲ့ပူးတဲ့ကြေညာချက်မှဖော်ပြပါရတယ်။စစ်ကောင်စီရဲ့လေကြောင်းတက်ခိုက်မှုတွေမှာရပ်သားတည်ဆုံမှုကအများဆုံးရှိနေပြီးလေကြောင်းရန်အကာအကွယ်ပေးရေးစနစ်နှိပညာအကူအညီရရှိဖို့အတွက်ကြိုးပမ်းနေတယ်လို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့လူခွေဝင်ကြီးဦးအောင်မျိုးမင်းက view ကိုပြောပါရယ
်အကျန်းဖက်စစ်ကောင်စီကိုအမြင့်ပြတ်တဲ့ ठी ခြေမုံမှုကကျွန်တော်နှီးပေါင်းဆိုချက်သုံးလျက်ရှိပါတယ်။နော်ဒါကတော့အားလုံးသိပြီးသားပါ။ကျွန်တော်တို့နိုင်ငံရေးဒီစီလက်နက်ကိုင်စီရေးနောက်တကစီးပွားရေးပိတ်ဆို့မှုနောက်ပြီးလို့ရှိရင်ကျွန်တော်တို့သူ့ကိုသူရဲ့ဝါဒဖြန့်မှုကိုကျွန်တော်တို့တုံ့ပြန်ပြီးတော့မှန်ကန်တဲ့သတင်းတွေနဲ့လှုပ်ဆောင်တာဒါမျိုးအစ်င့်လိုက်ဆက်လိုက်လှုပ်ဆောင်သွားမှာဖြစ်ပါတယ်။ပြည်သူတွေဒီလိုမျိုးဆက်ပြီးတော့ဟိုသေချေပြက်စီးတဲ့ဟာမှာလေကြောင်းတိုက်ခိုက်မှုကြောင့်ဖြစ်များတာဖြစ်တယ်။အဲ့ဒါကြောင့်မလို့ကျွန်တော်တို့ပြည်သူတွေကိုလေကြောင်းနဲ့တတိပေးတဲ့အချက်ပေးစနစ်တွေဒါတွေကိုကျွန်တော်တို့ထူထောင်နိုင်မှုအတွက်လုပ်ဆောင်ပါမယ်။ဒါကအရေးကြီးပါတယ်။အဲ့တော့အဲ့ဒီနေရာမှာကျွန်တော်တို့ဟိုကိုရနိုင်တဲ့နီလန်ဆက်သွဲတဲ့နီလန်နေနဲ့ကျွန်တော်လုပ်ရမှာပါ။တကယ်လို့များကျွန်တော်တို့ကတကယ်ကိုအားလုံးကိုတတိပေးနိုင်တဲ့လေကြောင်းချက်ပြစနစ်တွေဒါတွေကိုပြည်သူအသက်တွေနောက်ထပ်မသေးဘူးတဲ့နိုင်ငံတကာကကူညီလာဖို့အတွက်လည်းကျွန်တော်ဆက်ပြီးတော့တောင်းဆိုရမှာပါ။
လေကြောင်းတိုက်ခိုက်မှုကြောင့်ရပ်သားအစုလိုက်ပြုံလိုက်တိဆုံခဲ့ရတဲ့ဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်မှနိုင်ငံတကာအတိုက်ဝန်းကဝေဖန်ပစ်တင်တာတွေနဲ့ဖိအားပေးတာတွေတိုးလှုပ်လာနေပါတယ်။စစ်ကောင်စီဘက်ကတော့ရပ်သားတွေကိုတိုက်ခိုက်တာမဟုတ်ဘူးဆိုပြီးတော့တုံ့ပြန်ပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကစစ်ကောင်စီရဲ့မြန်မာပြည်သူတွေအပေါ်အင်အားသုံးအကြမ်းဖက်တိုက်ခိုက်မှုတွေကိုကုလသမဂ္ဂလူညွေးကောင်စီပါဝင်နိုင်ငံတကာအနေနဲ့အကာအကွယ်ပေးဖို့ပြက်ကွက်နေစေဖြစ်တယ်လို့ပြောဆိုပါတယ်။ယူကရိန်းနဲ့ရုရှားရေးမှာနိုင်ငံတကာအတိုက်အဝန်းကပါဝင်ကူညီဆောင်ရွက်ခဲ့တယ်လို့ပဲမြန်မာနိုင်ငံရေးမှာလည်းပါဝင်ကြဖို့တိုက်တွန်းထားပါတယ်
။ Step 1 is recognize that what has happened to this point.
အစင့်တစ်အနေနဲ့မြန်မာနိုင်ငံမှာဒီလိုဖြစ်ပျက်ခဲ့တာတွေဟာလုံခြုံရေးကောင်စီရောနိုင်ငံတကာအတိုက်အဝန်းကပါမြန်မာပြည်သူတွေကိုအကာအကွယ်ပေးဖို့ပြက်ကွက်ခဲ့တယ်ဆိုတာကိုလက်ခံအသိမှတ်ပြုရမှာဖြစ်ပါတယ်။နိုင်ငံတကာအတိုက်အဝန်းဘက်ကမလုံနိုင်ငယ်ဘူးဆိုတာရှင်းပါတယ်။ဒါဟာဘာကိုပြနေလဲဆိုရင်မြန်မာနိုင်ငံမှာအပြစ်မဲ့သူတွေကလေးသူငယ်တွေရဲ့အသက်တွေပိုးပို့ပြီးဆုံးရှုံးလာတယ်။နိုင်ငံတကာဥပဒေနဲ့လူအခွင့်အရေးချိုးဖောက်မှုတွေပိုးပို့ပြီးများလာတယ်။စတဲ့အဖြစ်အပျက်တွေပိုးပို့ပြီးများလာနေတာပါ။နိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြန်မာစစ်ကောင်စီရဲ့အကြမ်းဖက်မှုတွေတိုးလာနေတာကိုရပ်တန့်ဖို့လိုအပ်နေပါတယ်။မြန်မာပြည်သူတွေကိုအကာအကွယ်ပေးဖို့ပြက်ကွက်နေတယ်ဆိုတာကိုလက်ခံမှာဖြစ်ပါတယ်။ဒါကအဆင့်တစ်ဖြစ်ပါတယ်။အဆင့်နှစ်ကတော့စစ်ကောင်စီရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုရပ်တန့်ရင်းနီလန်းပေါင်းစုံရှာဖွေရမှာဖြစ်ပါတယ်။ယူကရိန်းကိုရုရှားချုပ်ချော်ပြီးတဲ့နောက်မှာလုံခြုံရေးကောင်စီကအရေးယူဖြည့်ရှင်ရေးဆုံးဖြတ်ချက်ချဖို့ဆန္ဒမရှိဘူးဆိုတာတောင်နိုင်ငံတကာအတိုင်းအဝန်းကမဟာမိတ်အဖွဲ့ဖွဲ့ခဲ့ပါတယ်။ယူကရိန်းပြည်သူတွေကိုကူညီဖို့မဟာဗျူဟာကိုအဲ့ဒီမဟာမိတ်အဖွဲ့ကနေပေါင်းစပ်ညီနိုင်ချမှတ်ဆောင်ရွက်ခဲ့ကြပါတယ်။ရုရှားပေါ်ပြင်းထန်ဆုံးဖိအားပေးဖို့နဲ့ယူကရိန်းပြည်သူတွေကိုအထောက်အဆုံပံ့ပိုးကူညီပေးဖို့ကမ္ဘာနိုင်ငံတွေကအတူတကွပူးပေါင်းလှုပ်ဆောင်ခဲ့ကြပါတယ်။ဒီနီလန်းတိုင်းမြန်မာပြည်သူတွေအတွက်နိုင်ငံတကာကဆောင်ရွက်ပေးဖို့လိုအပ်နေပါတယ်။
စစ်ကောင်စီဘက်ကတော့သူတို့ကိုစန့်ကျင်သူမှန်သမျှဘယ်ဖွဲ့ကိုမဆိုအောင်မြအောင်ခြေမုံးသွားမယ်ဆိုပြီးတော့ပြောဆိုထားပါတယ်။လက်နက်ကင်ပြိပခါရီဂျာကနိုင်ငံရေးမတည်မငြိမ်ဖြစ်နေချိန်မှာပဲအခုနှစ်တကြံပွဲတော်ကိုစစ်စစ်ကားကလုပ်နိုင်ဖို့စစ်ကောင်စီကကြိုးပမ်းပေမဲ့စစ်ပွဲတွေအိုးအိမ်မဲ့သူတွေတစ်ဆုံခဲ့ရသူတွေလည်းရှိနေတာပေါ့လို့ဒီတကြံဟာပြည်ရေးပြိပခါရိတ်သွန်းနေတယ်လို့ဆိုရမှာပါခင်ဗျ။ကျွန်တော်တားကြည့်လို့ပ
သတင်းထောက်မဆုအပြင်မှာတော့စီးပွားရေးကဏ္ဍအလစ်ရောက်ပါပြီ။တရုတ်ရဲ့မြန်မာနိုင်ငံတွင်းကခပလန်စီမံကိန်းတွေဟာဒေသအဖွံ့ဖြိုးရေးနဲ့လမ်းမဆက်သွယ်ရေးအတွက်အဓိကထားတယ်လို့စစ်ကောင်စီကပြောဆိုထားပေမဲ့ရခိုင်ပြည်နယ်ကြောက်ဖြူမှာတော့လူမှုရေးစီးပွားရေးနဲ့တဘာဝပတ်ဝန်းကျင်အရေးတို့အပေါ်တည်ရောက်မှုတွေပြောင်းလဲမှုတွေထင်သာမြင်သာပေါ်လာပြီလို့ဒေသခံတွေနဲ့လေလာဆောင်ကြည့်သူတွေကပြောပါတယ်။ဒီသတင်းမှစီးပွားရေးအစီအစဉ်မှာမတင်ရထိုက်တင်ပြထားပါတယ်။
ဒီကျွမ်းပေါ်မှာရှိတဲ့ရွာလေးရွာပေါ့နော်အင်းရွာလေးရွာအင်း800-930ကျော်လောက်ရှိတယ်လူပေါင်း 3,000 ကျော်ရှိတယ်ပေါ့လေဆိုတော့ဒီလူတွေကအကိုဒီရွာတွေမှာနေဖို့ဆိုတာတော်တော်လေးခက်ခဲသွားမယ်လို့ကျွန်တော်အနေနဲ့မြင်တယ်ဘာလို့ဆိုတော့ဒီလူတွေအကုန်လုံးကဒီမြစ်ကြောင်းကိုပဲအဓိကမှီပြီးတော့အဲလောက်ကန်စားတောင်းနေတဲ့လူတွေဖြစ်တယ်နောက်တစ်ခုကအခုရင်းနဲ့စိုက်ကန်းတွေစောက်မဲ့နေရာတွေရောစောက်ထားတဲ့နေရာတွေရောတောက်လျှောက်ဒီရွာသားတွေဒီဟွာပေါ့ဒီလှေတွေကိုစိုက်ကတ်ထားတဲ့နေရာတွေအကုန်လုံးကစိုက်ကန်းအတွင်းမှာပါသွားမယ်ဆိုတဲ့အခါကျတော့ဒီလူတွေအတွက်ရေလောက်ငန်းအခွင့်အရေးဆိုတာဘာမှအ မရှိနိုင်တော့ပါ
ဘူး။တရုတ်ရဲ့ကပတ်လန်းစီမံကိန်းရဲ့အဓိကချတဲ့ကြောက်ဖြူရင်နဲ့စိတ်ကန်းထွေနဲ့ရေနံပိုက်လိုင်းအထူးစီးပွားရေးဆောင်တိဆောက်ရေးအရှိန်ညှင့်လှုပ်လာချိန်မှာမရေကျွန်းပေါ်ကရေလုတ်သားတွေအခက်အခဲတွေ့လာနိုင်တဲ့အခြေအနေကိုကြောက်ဖြူစီမံကိန်းနေရွေးစောင့်ကြည့်လေ့လာသုတေသနလုပ်နေတဲ့ဦးထွန်းကြည်က VOA ကိုပြောပြခဲ့တာပါ။ဒီလိုစာဝန်နေရေးရှင်တန်ရက်တီရေးအတွက်အခက်ကြုံလာနိုင်သူတွေအတွက်အစာထိုးအလို့အကိုင်းအနာဂတ်စီမံချက်လည်းမရှိဘူးလို့သူကထောက်ပြပါတယ
်ဒီလူတွေအတွက်ဘလို့အစာထိုးလုပ်ငန်းတွေပြန်ပေးမလဲဒီလူတွေရဲ့မိသားစုစားဝနေရဲ့အတွက်ဒီစီမံကိန်းကိုအကောင့်ထေဖော်ဆောင်တဲ့လူတွေဖက်ကဘာတွေအထောက်ကိုပေးမလဲဆိုတော့သဘောတူညီချက်ဘာမှမရှိပါဘူ
းဒီချင်းနေကလက်ရှိမှာလဲကြောက်ဖြူမှာကြုံနေရတာပါရေနံတင်တင်မော့တွေဝင်ဖို့အတွက်တန်းစစ်မြစ်ကိုနိုင်ငံတကာရေလမ်းကြောင်းခတ်လိုက်တာကြောင့်ငါးဖန်ခွေမရှိဖြစ်သွားတယ်လို့သူကပြောပါတယ
်။ရှင်ပိုက်ဆိုတဲ့ဟာကဖျားဒီရင်နဲ့လိုက်ပြီးတော့တနားကြီးနှစ်နာရီသုံးနာရီရှာတဲ့အာမျိုးပေါ့။နောက်တစ်မျိုးကတော့အသေးပိုက်လို့ခေါ်တဲ့တခါတည်းပင်လယ်မှာဒီပိုက်ကိုမျောထားတဲ့ဟာမျိုးပေါ့လေ။ဆိုတော့အသေးပိုက်လို့ခေါ်တဲ့ဒီအာထောက်ပိုက်လောင်းငန်းတွေကတော့တော်တော်လေးအဆင်မပြေဖြစ်သွားတဲ့ဟာမျိုးကိုကျွန်တော်တို့တွေ့ရတယ်။အရှင်ပိုက်ကတော့သိမ့်ဖို့မလာတဲ့ကာလတွေဆိုလို့ရှိရင်တော့ရှာလို့ရတယ်ပေါ့နော
်။ငါးပန်းလုပ်ငန်းထိခိုက်တဲ့အတွက်ဒေတာရင်းမှာငါရှာပါပြီးဈေးကြီးတယ်လို့လည်းဒေတာကန်တို့ကပြောပါတယ်။တန်စစ်မြေချောင်းအတွင်းနိုင်ငံတကာရေလမ်းကြောင်းအတွက်တိဆောက်တာကြောင့်တန်တာကြောက်တန်းတွေပျက်စီးငါးတွေမျိုးပွားမှုထိခိုက်စေတယ်လို့ငါအမိအရာလည်းနေတယ်လို့ဒေတာတွင်းမှာပြောကြပါတယ်။စီမံကိန်းတွေကြောင့်အထက်တက်ရောက်ရသူတွေတဲမှာလယ်သမားတွေနဲ့ငါးပန်းသမားတွေကတိတာထင်ရှားဆုံးဥပမာလေးဖြစ်တယ်လို့ဒေတာကန်ကိုနေလင်းထွန်းက VOA ကိုပြောပါတယ်
ဒီကနေရာကိုဝင်ကြည့်လိုက်တယ်။ဘာသာသမားတွေကျန်တော့ဒီလိုပြန်ဆောင်ကြည့်တဲ့ကွာအသွားလာကြည့်တယ်ကောရဲလောက်တဲ့သားတွေကစမပြေတော့
အနာသိမှုနောက်ပိုင်းတရုတ်စီမံကိန်းတွေအရှင်းမြစ်ဆောင်ရွက်လာတဲ့အထက်မှာအဓိကကတော့လမ်းပန်းဆက်သွယ်ရေးဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ
်။ဟန်တာဝါရုံနဲ့ပတ်သက်လို့ကတော့ကျွန်တော်ကအဓိကတော့ဒီလမ်းပန်းဆက်သွယ်ရေးပေါ့ကျွန်တော်အနေနဲ့လမ်းပန်းဆက်သွယ်ရေးကောင်းမွန်မှလာလေဒီနေသာကုံတွေးရည်တွေနေသာဒေတာမှရှိတဲ့တိုင်းသားလူမျိုးတွေဖွံ့ဖြိုးတိုးတက်ရည်တွေဒါတွေဖြစ်လာမှဖြစ်ပါတယ်ဒီရင်ကျွန်တော်ပြည်သူအချင်းချင်းဆက်ဆံရေးပေါ့ပြည်သူအချင်းချင်းဆက်ဆံရေးတံပတ်တဲ့ပြောကြလဲကျွန်တော်တို့ဒါအလေးထားဆောင်ရွက်လျက်ရှိပါတယ်ဒီချက်ကိုကျွန်တော်တို့ဥတည်ပြောကြဒါဥစားပြီးဆောင်ရွက်လျက်ရှိပါတယ်ဘုရားဆက်လမ်းပိုက်ကြတာဒီလေဟိုဟာပြည်နာရရှိတယ်တောင်းနေလာကြဟိုဟာ
စီမံကိန်းတွေအတွင်း၆ဖြူမှာအခြေခံဆောက်အုံဆိုင်ရာတုတ်တက်ဖြစ်ထွန်းမှုတချို့ရှိတယ်ဆိုရာကိုဒေတာကန်ကိုနေလင်းထွန်းကလည်းပြောပါတယ်။ဒါပေမဲ့အခြေခံဆောက်အုံပိုင်းဆိုင်ရာတုတ်တက်ဖြစ်ထွန်းမှုဆိုရာမှာလည်းဥထွန်းကြီးကအခုလိုထောက်ပြပါတယ်
။တရုတ်ကုမ္ပဏီဘက်ကတော့ဒေတာခန်တွေကိုပေးတဲ့အခွင့်အလမ်းဘာမှမရှိပါဘူး။ဥပမာမကြေးကျွမ်းမှာဆိုလို့ရှိရင်ဒေါ်လာ၄-၅ဘီလီယံလောက်ထိရင်းနှီးမြှောက်နှံမှုတရုတ်ရင်းနှီးမြှောက်နှံမှုရှိနေတယ်ပေါ့လေ။ဆိုရင်းနှီးဆက်ကန်ရှိမဲ့ရန်နတို့လောင်ယုံစီမံကိန်းတွေရှိတယ်တခြားဒီ gas နှံစင်ဆက်ယုံရှိတယ် gas pipeline ရှိတယ်ဆိုတော့အရန်ဒီကြီးတဲ့စီမံကိန်းကြီးတွေရှိနေဒါပေမဲ့မကြေးကျွမ်းလူထုအတွက်ဒီနှစ်ထိဒီတယောက်ဖက်ကလောက်ပေးတဲ့ဒီဖုန်းလိုင်းတော့မကြေးကျွမ်းအဲ့ကျွမ်းကလေးပေါ်မှာဖုန်းလိုင်းတော့မမိသေးပါဘူးဆိုတော့ဖုန်းတာဝါတန်းသူတို့ကုမ္ပဏီကထောင်ထားတာရှိတယ်ဒါပေမဲ့ကုမ္ပဏီဖက်ကပဲလိုင်းသုံးလို့ရပြီးတော့မကြေးကျွမ်းရွာသားတွေဖက်ကသုံးလို့မရဘူးဆိုတဲ့အားမျိုးပေါ့လေ
ကျောက်ဖြူစီမံကိန်းတွေဟာအရင်သမ္မတဦးသိန်းစိန်လက်ထက်မှာစတင်တာဖြစ်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်မှာမြန်မာဘက်ကရှယ်ယာပါဝင်မှုကိုတိုးမြှင့်ရေးအကြီးအလဲဆွေးနွေးညှိနှိုင်းသဘောတူခဲ့တာဖြစ်ပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကတော့ဒီသဘောတူညီချက်တွေအပြင်တရုတ်ဘက်ကစိတ်ဝင်စားနေတဲ့အချက်တွေကို VOA ကိုအခုလိုပြောပါတယ
်။ဒါရခိုင်အစိုးရလက်ထက်ကြတဲ့အချိန်ကျွန်တော်တို့သဘောတူညီခဲ့တဲ့စာချုပ်တွေရှိတယ်။အပြင်ကျွန်တော်တို့ဖွံ့ဖြိုးတိုးတက်ရေးအတွက်လည်းမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်လည်းတရုတ်နိုင်ငံအနေနဲ့စိတ်ပါဝင်သွားတာဆောင်ရွက်နေရတယ်ရှိတယ်
။ကျောက်ဖြူကနိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေမှာအရင်ကအဓိကပြဿနာဖြစ်ခဲ့တာကတော့မြေယာပိုင်ဆိုင်မှုအငင်းပွားမှုတွေဖြစ်ပါတယ်။မူလလက်ငုပ်လက်ရင်းလောက်ကင်နေတဲ့လယ်သမားတွေရဲ့မြေနေရာတွေမှာဒေသခံမဟုတ်သူတွေကပိုင်ဆိုင်နေဆိုတဲ့ဆိုက်ရွက်စတဲ့အထောက်ထားတွေနဲ့အငင်းပွားမှုမျိုးတွေဖြစ်တယ်လို့ဦးထွန်းကြည်ကပြောပါတယ်။တစ်ဆင့်တည်းမှာပဲကြောက်ဖြူကမြေဈေးကလည်းဒေတာခံတွေလက်လန်းမမိနိုင်လောက်အောင်ဖြစ်သွားခဲ့တာကိုထောက်ပြပြီးဒေတာခံတွေကိုအကာအကွယ်ပေးနိုင်တဲ့ဥပဒေမျိုးစီမျက်စီကံမျိုးလိုအပ်တယ်လို့လည်းသူကထောက်ပြပါတယ
်။ဒါကြီးကကျွန်တော်တို့စင်ရင်မွေတွေမှုတစ်ဖက်မှာအရန်စင်ရင်မွေတွေရဲ့လူသူကရည်တည်နေတယ်။တစ်ဖက်မှာကငွေရှင်ကြီးရှင်တွေဝင်လာတဲ့အခါကျတော့ ဒီအခြေခံလူဒန်းစားတွေအတွက်တည်နှက်ကာဘာပေးထားတဲ့ဥပဒေတွေတရားဥပဒေစိုးမိုးမှုတွေမရှိဘူးဆိုလို့ရှိရင်တော့အရင်ရှင်တွေကပဲဥမောတော်မဲ့အရှင်တွေမျိုးပေါ့လေဆိုတော့ဒီအရှင်တွေမျိုးတွေကိုကြိုပြီးတော့ထင်းထင်းထားနိုင်တဲ့အဲဒီဥပဒေတွေအကာအကွယ်ပေးထားနိုင်တဲ့အားမျိုးတွေတော့အဖြစ်မနေလိုအပ်တယ်လို့ကျွန်တော်အနေနဲ့ထင်တယ်
မတင်ရင်ဆက်တဲ့စီးပွားရေးအစီအစဉ်ပြီးမှတော့အခုတော့လူမှုရှုခင်းအစီအစဉ်အလဲရောက်ပါပြီ။ဟင်းချက်နေအပါဝင်ပြောပြချင်တာကိုမိနစ်ပိုင်းအတွင်းတဘောပေါက်သွားနိုင်အောင်တင်ပြနိုင်တဲ့လူမှုကွန်ရက်တွေပေါ်ကဗီဒီယိုအတိုးလေးတွေဟာဒီကနေ့ခေတ်စီးပွားရေးအောင်မြင်ဖို့တိတ်ကိုအရေးကြီးတဲ့အခမ်းအနားကနေပါဝင်နေပါပြီ။ဆိုရှယ်မီဒီယာတွေရဲ့အစွမ်းကြောင့်အချိန်တိုအတွင်းအောင်မြင်ခဲ့တဲ့ပရိတိန်နိုင်ငံမန်ချက်စတာမြို့ကငရုတ်ကျော်စီချီလီဝိုင်းလုံကလုံနေသူမမေဂျီနူကိုမဆူမြတ်မွန်ကလူမှုရှုခင်းအစီအစဉ်မှမေးမြန်းတင်ပြထားပါတယ်။
အခုခေတ်မှာဒီစီးပွားရေးလုပ်ငန်းအောင်မြင်ဖို့အတွက်ကိုယ့်ရဲ့ကြိုးစားမှုအဖြစ်ဆိုရှယ်မီဒီယာရဲ့အခက်ကဏ္ဍကတိတ်ဖို့အရေးကြီးတယ်လို့စီးပွားရေးလုပ်ငန်းလုပ်နေကြသူတွေကပြောပါတယ်။ဆိုရှယ်မီဒီယာပေါ်မှာလူပြောများရင်စီးပွားရေးအောင်မြင်ဖို့ပို့ပြီးတော့မြန်တယ်လို့စီးပွားရေးအခွင့်အလမ်းတွေလည်းပို့ပြီးတော့ရတယ်လို့ဗြိတိန်နိုင်ငံမန်ချက်စတာမြို့မှာဒီ Chilly Wall ငရုတ်ကျော်စီတွေကိုကိုယ်တိုင်ချက်လို့ရောက်ချနေတဲ့ကိုယ်ပိုင်စီးပွားရေးလုပ်ငန်းရှင်မတ်မေဂျီလူကပြောပါတယ်။ဒါကြောင့်ကိုယ်ပိုင်စီးပွားရေးလုပ်ငန်းလုပ်နေသူတွေအတွက်ဒီဆိုရှယ်မီဒီယာရဲ့အရေးပါမှုနဲ့ပတ်သက်လို့Rise over everything ဆိုတဲ့အမှတ်တံဆိုင်နဲ့ Chilly Wild လုပ်ငန်းလုပ်နေတဲ့မတ်မေဂျီနူကိုမေးကြည့်ထားပါတယ
်။ Rise over everything ကပထမတော့လေကျွန်တော် blog အနေနဲ့စာလုပ်တာပေါ့နော်။ဘာမှတော့မဟုတ်သေးပဲနဲ့မြန်မာစာတောက်ကိုလည်း promote လုပ်ချင်တဲ့အတွက်ကျွန်တော် blog တွေအနေနဲ့စာလုပ်တယ်။ဒါပေမဲ့အဲ့တော့ဘာမှစာတောက်ပဲတင်တာလည်းရှိတယ်ဘာမှမလုပ်သေးဘူးပေါ့နော်။ဒါပေမဲ့2020မှာအဲ့ COVID ဖြစ်တဲ့အချိန်မှာလည်း slow down ဖြစ်သွားတော့အလုပ်လည်းရမများတဲ့ခါကျတော့ကိုယ့်ကိုစပြီးလုပ်တာပေါ့နော်။လုတ်ပြီးတော့နောက်တငယ်ချင်းနေအဲပြီးတော့အလုတ်က colleagues တွေအဲမြန်မာတငယ်ချင်းတွေကိုပြီးတော့မဟုတ်ဘူးသူမြန်မာတငယ်ချင်းတွေက approve လုပ်တယ်ဆိုလို့ရှိအတော်ကောင်းနေပြီပေါ့နော်ဆိုတော့အဲ့တငယ်မြန်မာတငယ်တွေကစပြီးဝယ်လာတယ်စပြီးတော့အဲရောင်းမှု request လုပ်တယ်ပေါ့နော်ဆိုတော့ငါစပြီးရောင်းကြည့်တယ်နောက်ကျအောင်ငါလည်းနည်းအဲ rise of everything blog လေးလည်းရှိနေဆိုတော့အဲ့ဒီတစ်စိတ်လေးကိုလုတ်ကြည့်လိုက်မယ်ဆိုပြီးအဲ့ကနေစပြီးလုတ်ဖြစ်တာပါမြချင်းတို့ကတချို့အဲ့ follow လုပ်ထားတဲ့အဲ့influencer ရှိရပေါ့နော် foodie အလောကမှာအဲနာမည်ကြီးတဲ့ influencer ရှင် chef တွေပါလည်းရှိပါတယ် master chef တို့ပါလို့နိုင်ထားတဲ့အဲ chef anderson တို့ပါလည်းရှိတယ်သူတို့ကတော့အဖြူလေးပေါ့ဒါပေမဲ့သူတို့ asian အစားအသောက်ကို influence လုပ်ပြီးတော့နိုင်ထားတဲ့လူတွေရှိတော့ကိုယ်လည်း personally ရမ်းကြိုက်တော့အဲလူတွေကြားတွေပို့လိုက်တယ်ပို့လိုက်တော့လေအဲ့လိုပြန်ပြီးတော့ promote လုပ်ဖို့တော့မဟုတ်ဘူးပေါ့ဒါပေမဲ့ကိုယ်ကြိုက်တဲ့ဟာကိုသူတို့ကြိုက်မလားဆိုပြီးပို့ကြည့်လိုက်သူတို့ကကြိုက်ပြီးတော့ social influence ဟို influencer ဖြစ်တာ social media platform မှာသူတို့ကျေးဇူးပဲ story လေးတင်နေပေါ့နော်အဲ့ရနေဆိုင် follow အစီအစရရပ
ါအခုဆိုလို့ရှိရင်ဒီဗမေ့ကြီးတို့ဒီဒီဟို Chilly Wild လောက်တာ3နှစ်လောက်အတွင်းမှာပဲဒီ Manchester မြို့မှာရှိတဲ့ဟိုဘယ်လိုခေါ်လဲအာကုန်းဆောင်ဆိုင်နေမှာပေါ့နော်အစားအသောက်ရောင်းတဲ့ကုန်းဆောင်ဆိုင်နေမှာဒီ Chilly Wild ဟိုဂျားတွေကိုတင်ပြီးရောင်းတဲ့အထိဟိုအောင်မြင်နေပြီပေါ့လေဆိုတော့ဒါအထိတ်တိုးတင်အတွင်းမှာဒါအောင်မြင်မှုရရလို့ပြောနိုင်တာပေါ့ဆိုတော့အဲ့လိုဖြစ်လာအောင်ကကြရောဟိုကိုယ့်ရဲ့ခုနပြောတဲ့အရသာရဲ့သူတို့တွေရဲ့ဒီဟို social influencer ရဲ့ဟိုဘယ်လိုခေါ်လဲဟိုကြော်ညာမှုပေါ့နော်အဲ့ဒါကဘယ်လောက်ထိအရေးကြီးတယ်လို့ပြောလို့ရလဲရှင
်အဲ့ဒါကလေအဲကျွန်တော်တို့အေရှာစားတောက်လုပ်တဲ့လူတွေအတွက်အရင်ကြီးကြီးရလို့ထင်ပါတယ်ခုနောက်ပိုင်းကဒီအေရှာစားတောက်ကိုအဲ promote လုပ်တဲ့အဖြူ influencer ရှင်သူတို့က like a bridge ပေါ့နော်သူကအရင်အဖြူအရင် white ဖြစ်တဲ့လူတွေကြိုက်တဲ့အစားအစာနဲ့မင်းတို့အေရှာစားစာကိုသူက introduce လုပ်ပေးရပေါ့နော်အဲ့လိုမျိုးပုံစံမျိုးဖြစ်ပါတယ်ဆိုတော့သူတို့ပြောလိုက်လို့ယုံပြီးတော့လာဝဲလူအများကြီးရှိရပေါ့ဆိုတော့ဒီ Chinese supermarket တွေပါလေဆိုတော့ကိုရီးယားသာတီးလို့သွားဝယ်ကြသွားပြီးတော့ဟို shopping လုပ်ပြီးတော့ဘာဝယ်ရမလဲစဉ်းသိတာအဖြူတွေတော့ကကြအဲ့လိုမဟုတ်ဝင်လိုက်ရင်သူဘာဝယ်ရမလဲမသိဘယ်လိုချရမလဲသူတို့မသိပေါ့ဆိုတော့အင်းကအဲ့လိုမျိုးသူတို့ကို reach out လုပ်တဲ့သဘောပေါ့နော်ဒီဟာလေးတွေဘယ်လိုစားလို့ရလဲအဲအကျော်ထဲမှာထည့်လို့ရတာ or like pizza ပေါ်မှာတော့ဖြန်းလို့ရတယ်တော် cheese grill cheese ပေါ်မှာဖြန်းလို့ရတယ်ဆိုတဲ့အားမျိုးလေးနဲ့စပြီးတော့ introduce ထုတ်တာပေါ့နော်ဒါပေမဲ့အဲ့ influencer တွေကကြတော့အဲ့ဒါတွေကိုလောက်ပြနေတာလောက်ပြနေပြီးတော့သူကဒီ product တွေကတော့ဘလို့ကောင်းနေအဲအဲ့လိုမျိုးလောက်ပြချင်တာသူကဒီအဖြူ influencer တွေကသူကညသားဖြစ်ကြည့်တာပေါ့နော်ကြည့်ပြီးတော့အဲ့ရနေတော့ follow လုပ်လာပြီးတော့ so it's very very important that they အဒီ foodie လောကမှာရှိရဲ့အဖြူ influencer Chinese ဆို Asian လို့အဲ့လိုကြိုက်တဲ့စားတောက်တွေကြိုက်တဲ့လူတွေကအရင်ကြီးရဲ့လို့ထင်ပါတယ်အမ။
ဆိုတော့မမေကျွန်တော်လိုမျိုးကိုပါကိုဒီစီးပွားရေးကိုပိုင်စီးပွားရေးလုပ်ငန်းလုပ်တဲ့လူတွေအတွက်ကိုလည်းဒါတိတ်ပြီးတော့အထောက်အကူဖြစ်တယ်လို့ပြောလို့ရတာပေါ့ဒီလူမှုကွန်ရက်တွေရဲ့အစွမ်းပေါ့လေပြောလို့ရနိုင်တာပေါ့
အများကြီးအများကြီးတောက်ခုပြပါတယ်မှာအခုဆိုရှင် TikTok ပါဆိုလို့ရှင်လေဒီအဲ recipe ရေးရှိရပေါ့နော်မျိုးအရင်တော့ဆို YouTube တွေပါ recipe ကိုအရှိန်ကြီးကြည့်ကြရတယ်အခုကလူတွေရဲ့ attention span မှာအရန်တိုသွားတယ်တို့ရောလို့ဘာဘာဘာနဲ့ကြည့်စင်အဲ TikTok မှာဆိုလို့ရှင် second လေးပဲဒါထက်ဒါထက်ဒါထက်ဒါပဲဆိုအဲ့လိုမျိုးပဲကြည့်ကြရတာပေါ့နော်နောက်ပိုင်းကျတော့ဒီအဲ့ရနေပဲအကုန်တော်တော်များများဘာ products ပဲဖြစ်ဖြစ်အဲ့ရနေပဲအောင်မြင်တာများတယ်မှာ
ဒါခေတ်လူငယ်တွေဒီခုနပြောတဲ့ TikTok လို့ပြောလူမှုကိုရတုံးတဲ့ခေတ်လူငယ်တွေကလည်းများလာတယ်သူတို့တွေကလည်းခုနမမေကြီးလူပြောသလိုပဲတိတ်ဆိတ်ဆိတ်ဟိုဝေးမသိချင်ဘူးသူတို့ဘမမတ်နဲ့သူတို့မျက်စိရှိပါမြင်တာပဲသူတို့မြင်ကျင်တယ်ဆိုတော့ဒီဟာတွေကလည်းပို့အရေးကြီးမယ်ချင်းနဲ
့ဟုတ်တယ်အခုကအားလုံးကလွယ်လွယ်ကူကူပေါ့နော်အခုနောက်ပိုင်းဆိုရှင်အမလည်းသိမှာပါဒီအမ် air fryer air fryer ဆိုလို့ရှိရင်ရမ်းမြန်တယ်ချက်ရလည်းမြန်တယ်အခုကလူကအချိန်အချိန်မတုံးချင်ဘူးပေါ့ရင်းနောက်ဆိုရှင် YouTube ကြည့်ရဲ preparation လုပ်တယ်စပတ်ကိုအရှိန်ကြီးလုပ်တယ်အခုကလူတွေကမင်းမင်းမင်းသိကျင်တယ်မင်းမင်းမင်းချက်ရဟာမျိုးပဲကြိုက်တယ်ဆိုတော့ cooking book စေပါဆိုကြိုက်လို့ကြိုက်တယ်မျိုးဆိုစိတ်ဟိုဝယ်ပြီးတော့စုတယ်ဒါပေမဲ့အဲ့ဒီတဲ့ recipe ကိုသွားကြည့်ပြီးလုပ်လားဆိုတော့မလုပ်ဖြစ်ဘူး social media မှာတက်တဲ့ဟာပဲလုပ်ဖြစ်တယ်ကိုလွယ်တယ်မှလည်းသိလား
မမေကျင်တို့ဒီ rice over everything ဒီ chili wild ပေါ့အဲ့ဒီငရုတ်ကြော်စီကိုအရသာအမျိုးမျိုးနဲ့လုပ်လာခဲ့တာ3နှစ်လောက်ရှိလာပြီပေါ့နော်စီးပွားရေးအဖြစ်နဲ့လှုပ်လာခဲ့တာဆိုတော့အခုလက်ရှိဒီဟိုငရုတ်ကျော်စီ chili wire ရဲ့ကိုယ့်ရဲ့ကိုယ့် brand ရဲ့အောင်မြင်မှုကိုတော့ဘယ်လိုမျိုးပြောလို့ရလဲရှင
်အခုအောင်မြင်မှုကလေအခုကဟိုအရန်အောင်မြင်ပါလေအောင်မြင်လဲဆိုအခုအဲရန်ကြီးရဲ့ department store a salvage ဆန်ရယ်ဆာပြီး reach out လို့တော့အရန်အလိုဖြစ်သွားမှာကိုကလည်းနေကြောက်တယ်ဆို production buy အရန်လိုက်ရမှာကို social media buy ကနေပြီးတော့တစ်ခါကြောက်ရှင်တစ်ခါတလေအိတ်ပြဿနာလေးလည်းရှိရပေါ့နော် social media မှာကိုကအရန်တွားပေးလိုက်ပြီးတော့အဝယ်လိုက်လာတဲ့ခါကျရင်ကိုက product မလုပ်နိုင်မှလည်းစိုးရအဲ့အရာတွေလည်းရှိရပေါ့နော်ဆိုတော့အခုနောက်ပိုင်းက manufacturing company တွေကိုစပြီးဆက်သွယ်လာတယ်အဲပြီး recipe ပေးပြီးတော့စပြီးတော့နည်းနည်းပိုကြည့်အောင်လုပ်လာတဲ့သဘောမှရှိရပေါ့နော်အဲနည်းနည်းလေးတော့ကြောက်ဖို့ကောင်းဆိုကိုမလိုက်နိုင်အောင်စိုးရရပေါ့ social media push လုပ်လိုက်ရှင်းမြန်လာမှာအဲ့လိုတစ်ခါတည်းရှင်းမြန်လာလို့ရှိရင် production နောက်ပိုင်းကမလိုက်နိုင်ဆိုတော့အဲ့လိုပြဿနာလေးတွေနည်းနည်းပါရှိရဒါပေမဲ့လိုက်နိုင်နေပတ်သက်ရှိရဆိုရင်တော့အဆင်ပြေရပေါ့နော် investor လေးရနိုင်ပါတယ်မှမြန်ပါတယ
် Britain နိုင်ငံ Manchester မြို့ကဒီ rise over everything ဆိုတဲ့အမှတ်တံဆိပ်နဲ့chili wine လုပ်ငန်းလုပ်နေတဲ့ကိုပိုင်စီးပွားရေးလုပ်ငန်းရှင်မတ်မေကြီးမျိုးဖြစ်ပါတယ်ရှင်။ကိုယ့်ရဲ့ဝါသနာကိုကိုပိုင်စီးပွားရေးလုပ်ငန်းအဖြစ်လက်တွေ့လုပ်တော့မယ်ဆိုရင်ဆုံးရှုံးနိုင်ခြင်းကိုကြိုးတက်ထားပြီးတော့မှအဲ့ဒါကိုရင်ဆိုင်နိုင်မှလုပ်တဲ့လေလို့လည်းသူကအကြံပြုပါတယ်ရှင်။ကိုပိုင်စီးပွားရေးလုပ်ငန်းလုပ်ဖို့စဉ်းစားနေကြသူတွေအားလုံးကံကောင်းကြပါစေရှင်။ကျွန်မစုမြတ်ပါမှာ
။အခုတော့တက်တန်ရောင်သတင်းလောအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကဘာကျော် K-pop အဖွဲ့ဖြစ်တဲ့ BTS အမတ်ရပစ္စည်းတွေရောင်းချတဲ့ Pop-up ဆိုင်ဒီဇိုင်းနယူးယောက်မြို့မှာဖွင့်ထားပါတယ်။ဟောင်ကောင်ကရုပ်ရှင်ဆုချင်းမြပွဲကိုတော့ Academy ဆုရှင် Michelle Yeoh တက်ရောက်ခဲ့ပါတယ်။ဒီလိုကဘာသလွားကထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာရှင်တွေရဲ့သတင်းတွေကိုမှအေးသနာကျော်ကတက်တဲ့ရောင်သတင်းလွှာမှာတင်ဆက်ထားပါတယ်။
အမေရိကန်ပြည်အရစုနယူးယောက်မြို့မှာ K-pop ရဲ့တက်တွေနဲ့ပြီးခဲ့တဲ့စနေဧပြီလ15ရက်နေ့ကတော်တော်စီကားခဲ့ပါတယ်။ Hasanet ဈေးရောင်းစင်တာမှာ Korea K-pop အဖွဲ့ BTS ရဲ့ဓာတ်ရည်အရောင်းဆိုင်လာဖွင့်လို့ဖြစ်ပါတယ်။ကိုလိုချင်းနဲ့ပစ္စည်းတွေမကုန်ခင်ရလိုက်အောင် BTS ပြည်တက်တွေစိုက်မဖွင့်ခင်ရောင်းနေအောင်လာဆောင်ခဲ့ကြတာပါ
။ Saturday was quite hectic. People actually started lining up at 12 at midnight.
စနေနေ့ကတော်တော်လုံးလိုက်ရပါတယ်။တန်းစီဖို့ကျမတို့အချိန်ဆပြီးတော့ခွင့်ပြုတဲ့ညတကာ7နာရီတည်းကလူတွေဆပြီးတော့တန်းစီနေကြတာပါဒီဆိုင်ရှိမှတည်တည်ချာချာတက်တက်ရဲ့လာတန်းစီကြပါတယ်လို့ဆိုင်ရဲ့လက်ထောက်မန်နေဂျာ Stephanie Chu ကပြောပါတယ်ဒီဆိုင်ကအမေရိကန်ပြည်အောင်စုမှာ BTS PC ယာယီ Pop-up ဖွင့်တဲ့ဆိုင်ထဲမှာအပြည့်အစုံဆုံးလုပ်ထားတဲ့ပထမဆုံးဆိုင်ဖြစ်တယ်လို့စီစဉ်သူတွေကဆိုပါတယ်ဒီဆိုင်မှာအထိမ့်မဲ့မျိုးစုံကပစ္စည်းတွေကိုရောင်းချပေးပါတယ်အင်ဂျီတွေပြင်အမှတ်တရပစ္စည်းတည်တည်မွမွလေးတွေလည်းအများကြီးပါ2020ခုနှစ်ကိုဗစ်ကပ်ဘေးကာလမတိုင်ခင်ကပစ္စည်းတွေဖြင့်အခုကိုဗစ်လွန်ကာလ2022ကပစ္စည်းတွေလည်းပါဝင်ပါတယ
်။ We also have merchandise from BTS's reality show In the Soup and J-Hope has
BTS more reality season In the Soup ကပစ္စည်းတွေလည်းရောင်းချပေးပါတယ်။ပေါင်းမီတွေက J-Hope ဖွင့်ထားတဲ့ပစ္စည်းတွေပါလို့ Stephanie Chu ကရှင်းပြပါတယ်။ဒီလိုဆိုင်ဖွင့်ပြီးတော့ BTS ပစ္စည်းတွေရောင်းတာကိုလာအားပေးတဲ့သူတွေလည်းအထူးသဘောကျကြတာပါ။ပြည့်တဲ့တူဖြစ်တဲ့ကက်သလင်းဒီလန်က
it's really cool actually it's nice to see the merchandise
အရင်မိုက်ပါတဲ့အများအပြားကဒီပစ္စည်းတွေကို online ပေါ်မှာပြီးတော့ဖြောပြပွဲအချိန်တွေမှာပဲတွေ့ရတာပါ covid အချိန်တစ်လျှောက်လုံးနဲ့မတွေ့ရတော့အပြစ်မှမတွေ့ရတာကြပါပြီလို့ပြောသွားတာပါ BTS အဖွဲ့က2013ခုနှစ်မှာထွက်ပေါ်ခဲ့တဲ့အဖွဲ့ဖြစ်ပြီးတော့တောင်ကိုရီးယား K-pop ဂီတရဲ့လက်ရှိအကျော်ကြားဆုံးအဖွဲ့တစ်ဖွဲ့ဖြစ်ပါတယ် 2021ခုနှစ်က American Guitar ဆုပေးပွဲမှာအကောင်းဆုံးအနုပညာရှင်ဆုရလို့ဒီဆုမျိုးအားရှအဖွဲ့ရတာသူတို့ပထမဦးဆုံးမှာ Forbes Magazine ကလည်း2019ခုနှစ်မှာ BTS အဖွဲ့ကိုအခွန်အဆောင်မီဝင်ငွေဒေါ်လာ58တန်းနဲ့ကမ္ဘာမှာဝင်ငွေအမြင့်ဆုံးအမျိုးသားဂီတအုပ်စုဖြစ်နေကြညာခဲ့ပါတယ်။ Oscar ဆုရအားရှမင်းသမီး Michelle Yeoဖျော်ဝဲဆောင်ရှင်နဲ့ပွဲတက်လာတာအပါအဝင်ထိတ်တန့်မှုပညာရှင်တွေတက်ရောက်တဲ့ဟောင်ကောင်ရုပ်ရှင်ဆုချီးမြှင့်ပွဲကိုအေပိလ18ရက်နေ့တနင်္ဂနွေနေ့ကကျင်းပသွားခဲ့တာပါဒီဆုချီးမြှင့်ပွဲမှာပေးအပ်တဲ့ဆုတွေမှာတော့အငင်းပွားစရာဖြစ်နေတဲ့အသက်19နှစ်အရွယ်ငါးတွဲဆိုတဲ့မှတ်တမ်းရုပ်ရှင်ကားကအကောင်းဆုံးဇာတ်ကားဆုရရှိသွားပါတယ်ဒရိုက်တာမေဘောချောင်းရက်ကူတဲ့ဒီမှတ်တမ်းရုပ်ရှင်ကားကဟောင်ကောင်မှာမတိမငိမ့်ဖြစ်နေတဲ့အစဲစုနှစ်တစ်ခုကျော်ကြာကာလအချိန်အတွင်းမှာအလဲတန်းနဲ့အထက်တန်းစက္ကန်ဒရီကျောင်းသူ6ဦးရဲ့ဘဝဖျက်ကျော်ပုံကိုရိုက်ပြထားပါတယ်။ဒါပေမဲ့ဒီမှတ်တမ်းရုပ်ရှင်ကမှပါဝင်တဲ့ကလေးမလေးတယောက်ကသူ့ရဲ့ကိုရီးယားကိုယ်တော်တွေကိုလူအများကိုပြသဖို့မဟုတ်ပါဘူး။သဘောမတူပါဘူးလို့ပြောခဲ့တာကြောင့်ရုပ်ရှင်ရုံတွေမှာပြသတာကိုရက်လိုက်ရတာပါ။တကယ်တော့ဒီမှတ်တမ်းရုပ်ရှင်ကရိုက်ကူးချိန်မှာကျောင်းကရောကျောင်းဝဆရာမကြီးကရောခွင့်ပြုခဲ့တာဖြစ်တဲ့အပြင်ပါဝင်တဲ့ကလေးတွေအကုန်လုံးကြည်ကျင်းနေတဲ့သဘောတူပြီးတော့မှရိုက်ကူးခဲ့တာပါ။
မိုင်းကျောင်းကကျောပန်းဝမ်ကျောပန်
းကျွန်တော်တို့ရုပ်ရှင်ကအခုဆုရတယ်လို့ပဲအများပြည်သူရဲ့ကြီးစုအသိမှတ်ပြုမှုကိုရသင့်တယ်လို့ဒရိုက်တာဝီလျံခွတ်ကဆုရရှိပြီးတဲ့နောက်မှာပြောသွားပါတယ်သူကအခုလိုမျိုးရုံတင်ပြသခွင့်ပြတ်သွားတော့လူများများကြည့်လို့မရတော့တဲ့ကိစ္စကိုစိတ်ပြက်လက်ပြက်ပြောသွားတာပါကိုယ်တိုင်ကြည့်လိုက်ရရင်ဒီရုပ်ရှင်နဲ့ပတ်သက်ပြီးတော့ပုံမှန်မှန်ကန်ကန်သုံးသပ်ဝေဖန်နိုင်မယ်လို့လည်းသူကပြောပါတယ်ဒီဆုချီးမြှင့်ပွဲမှာအကောင်းဆုံးအမျိုးသမီးသရုပ်ဆောင်ဆုကိုတော့ဆယ်မီချန်းကLost Love ဆိုတဲ့ရုပ်ရှင်ကနေရရှိသွားပါလေ။ကလေးတွေမွေးစားတဲ့မိခင်တူဝမ်းနဲ့ခံစားရတဲ့ဇယုတ်ကနေတရုတ်ဆောင်ထားတာပါ။52ကြိမ်မြောက်ဟောင်ကောင်ရုပ်ရှင်ဆုချီးမြှင့်ပွဲကိုဟောင်ကောင်ယဉ်ကျေးမှုစင်တာမှာအရင်တမဲ့အချိန်လိုအပြည့်ပြန်ပြီးကျင်းပခဲ့တာပါ။ကိုဗစ်ကန့်သတ်ချက်တွေတရုတ်အစိုးရကရုပ်သိမ်းပေးလိုက်လို့လည်းဒီလိုမျိုးစီစီကာကပြန်ပြီးကျင်းပနိုင်တာဖြစ်ပါတယ်။
မရီတနာကျော်တင်ဆက်တဲ့တက်တန်ရောင်သတင်းလောအစီအစဉ်ကိုကြားခဲ့ရပါရှင်ခုတော့သတင်းအချင်းချုပ်ကိုဦးတင်မောင်တန်းပြောပြပေးပါအောင်မယ
်ပြလတ်သမကအတွေးမှုချုပ်ဟောင်းဘန်ကီမွန်ဟာတနင်္လာနေ့ကမြန်မာနိုင်ငံကနေပြန်လည်ထွက်ခွာသွားပြီဖြစ်ပါတယ်မစ္စတာဘန်ကီမွန်ဟာတနင်္လာနေ့ကမြန်မာနိုင်ငံကိုရောက်ရှိခဲ့ပြီးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမေအောင်လိုင်းဒုတိယဝန်ကြီးချုပ်ကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးမြတ်ထူးတို့နဲ့တွေ့ဆုံခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်တနင်္လာနေ့မွန်လွယ်ပိုင်းကဗိုလ်ချုပ်ကြီးမြတ်ထွန်းဦးနဲ့မစ္စတာဘန်ကီမွန်တို့နေပြည်တော်ရှိ Jasmine Hotel မှာတွေ့ဆုံမှာနိုင်ငံခြားရေးဝန်ကြီးလည်းတက်ရောက်ခဲ့တယ်လို့သတင်းထုတ်ပြန်ချက်ကဆိုပါတယ်အဒီလိုတွေ့ဆုံမှာမြန်မာနိုင်ငံ၏နောက်ဆုံးဖြစ်ပေါ်တိုးတက်မှုအခြေအနေများနဲ့ပတ်သက်၍ယင်းသည့်ပွင့်လင်းစွာဖြင့်အမြင့်ချင်းဖလှယ်ဆွေးနွေးခဲ့ကြတယ်လို့ထုတ်ပြန်ချက်ကပြောပါတယ်ဆူရမန်တစ်ဖက်စစ်ဖြစ်နေကြတဲ့စစ်ကောင်းဆောင်တို့ကအင်္ဂါနေ့မှာစတင်ပြီး၃ရက်ကြာပြစ်ခတ်ရစဲရေးသဘောတူညီလိုက်ပြီးလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကပြောပါတယ်ပြီးခဲ့တဲ့တစ်ခေါက်အပြစ်ရသဘောတူညီချက်တုန်းကတော့သိမ့်မခံခဲ့ပဲအလျင်မြန်ပဲပြည်ပကတွေကပြဖြစ်ခဲ့ကြတာပါဆူရနိုင်ငံကိုရဲနှုတ်ခမ်းကရှိသမျှအင်အားနဲ့ပြဆွဲတင်ကြပါမယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီကူတရက်စ်ကပြောလိုက်ပြီးအပြစ်ခတ်ရဆဲကြဖို့တောင်းဆိုလိုက်ပါတယ်ကမ္ဘာဆင်းရဲဆုံးနိုင်ငံတစ်နိုင်ငံဖြစ်ပြီးစစ်တပ်အာဏာသိမ်းမှုရာဇဝင်နဲ့ဆူရနိုင်ငံကအကြမ်းဖက်စစ်ပွဲဟာဒေသလုံးဒါမှမဟုတ်အဲ့ဒီတဲ့ကြော်လွန်ရောက်သွားနိုင်တယ်လို့လည်းကုလသမဂ္ဂအတွင်းမှုချုပ်ကသတိပေးလိုက်ပါတယ်ခင်ဗျာ
တရင်အချင်းချက်ကိုဦးတင်မောင်သားကြီးညာခဲ့တာပါရှင်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမတင်ကြီးထပ်ပြီးပြီးတော့ engineer တွေကတော့ Jonah Cumming နဲ့ Derek Smith တို့ဖြစ်ပါတယ် VOA American အသံရဲ့မနေ့6:00-9:00အစီအစဉ်တွေကို line to meter 24/40/50 နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကင်းပြီးတော့ကျန်းမာရှင်လန်းကြပါစေ VOA ဟူအားပေးနာစီနဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ကျမနှမလာပါ
This program has come to you from the Voice of America, Washington.